Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Day 2019ခုနှစ်အောက်တိုဘာလ25ရက်ဗုဒ္ဓနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 နာရီ10:00အထိလိုင်းမီတာ2425 3252နဲ့လိုင်းလတ်190တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ American သမ္မတ Donald Trump ကသူ့ဘော်အပြင်းထန်ဝေဖန်ခဲ့တဲ့ Republican ထက်တော်မှ2ယောက်ဟာနိုင်ဖို့အခွင့်အလမ်းမရှိလို့သာနောက်တစ်ချိန်ရွေးကောက်ပွဲမဝင်တာလို့ပြောလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့ American ကယုံကြည်ထားတဲ့မြန်မာစစ်တပ်ဘော်ပြစ်မှတ်ထားရေးယူတက္ကသိုလ်မှုတွေချမှတ်မဲ့အကြောင်းနိုင်ငံခြားရေးဌာနကပြောလိုက်ပါတယ်။ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်းနဲ့တူညညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်မြေပုံမြို့နယ်ကမွတ်စလင်ဒုက္ခသည်စခန်းတစ်ခုကိုတွားရောက်ကြတဲ့အကူအညီပေးရေးအဖွဲ့ကိုဒေသခံတွေကဝိုင်းဝန်းတားမြစ်ခဲ့ကြပါလေ
။ဝင်တဲ့အချိန်မှာဒီမြို့ကသူတို့ NGO ဖွဲ့ဝင်တွေကယုံကြည်မှုအားနည်းနေပြီတဲ့အတွက်ကြောင့်ဒါလက်မခံတာပေါ့။သူတို့ကတော့ဒီကန့်မတော်ဘူးပဲတားတာပါ
။ဒီအကြောင်းသတင်းတွေပြီးမှတင်ဆက်ဖို့ရှိပါတယ်။တခါရခိုင်မြောက်ပိုင်းဒေသရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ဆက်ဆက်နေတဲ့သတင်းပေးပို့ချက်တွေကိုလည်းတင်ဆက်သွားမှာဖြစ်သလို NCA အပြည့်အစုံစုံနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုလည်းနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့လူလူကျမ်းမာရေးနဲ့ဦးကျော်စံပါရဲ့မြန်မာရေးသုံးသပ်ချက်အားကစားကဏ္ဍတွေကိုတင်ပြအောင်မှာပါ။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ဂီထိုက်တို့ပြောပြပေးပါအောင်ဗျာ။
American သမ္မတရဲ့ဆောင်ရွက်ချက်တွေပေါ်အပြင်းထန်ဝေဖန်ခဲ့ကြတဲ့ Republican Party ထက်လွတ်တော်အမတ်2ဦးနောက်တစ်ချိန်ပြန်အရွေးမခံမှုဆုံးဖြတ်ခဲ့တာနိုင်မို့အခွင့်အလမ်းလုံးဝမရှိလို့သာဖြစ်တဲ့အကြောင်းသမ္မတ Donald Trump ကပြောလိုက်ပါတယ်။ Arizona ပြည်နယ်ထက်လွတ်တော်အမတ် Jeff Flake နဲ့ Tennessee ပြည်နယ်ထက်လွတ်တော်အမတ် Bob Corker တို့နှစ်ဦးစလုံးဟာနိုင်ငံရေးအရာအထင်အားနေသူတွေဖြစ်တဲ့အကြောင်းဒီကနေ့ပဲ Twitter လူမှုကွန်ရက်မှာမှတ်ချက်ပေးပြောဆိုလိုက်တာပါ။ဝေဖန်သူထက်လွတ်တော်အမတ်2ယောက်မပါပဲထက်လွတ်တော်မှာလူများစုဖြစ်တဲ့ Republican ကိုယ်စားလှယ်နဲ့မနေ့တုန်းကလွတ်တော်မှာတွေ့ဆုံမှုကတော့ကျေနပ်အားရစရာကောင်းကြောင်းလဲပြောဆိုသွားပါတယ်။တယ်လော်တိုမတ်ဖလိတ်က Arizona ပြည်နယ်မှာထောက်ခံမှု18ရာခိုင်နှုန်းသာရရှိထားကြောင်းလဲသမ္မတ Trump ကပြောဆိုခဲ့တာပါ American သမိုင်းမှာအကြီးမားဆုံးအခွန်လျှော့ချမဲ့သမ္မတရဲ့အစီအစဉ်နဲ့ပတ်သက်လို့ Republican ကိုယ်စားလှယ်ကြိုးစားပန်းစားဆောင်နေတာတွေ့ရတယ်လို့ထောက်ခံမှုတွေအကြီးကျယ်ရရှိထားကြောင်းလဲသမ္မတကပြောပါတယ်တယ်လော်တိုမတ်ဖလိတ်ကတော့2018နိုဝင်ဘာမှာကျင်းပမဲ့ရွေးကောက်ပွဲမှာနောက်ထပ်6နှစ်တထန်းအတွက်ပြန်ရွေးခံမှာမဟုတ်ကြောင်းလွတ်တော်မှာမနေတော့ကပဲကြေညာခဲ့တယ်လို့သမ္မတ Trump ရဲ့ဆောင်ရွက်ချက်တွေပေါ်မှာလည်းအပြင်းထန်ဝေဖန်ခဲ့တာပါတယ်လော်တိုမတ်ကနဲ့သမ္မတတော်နဲ့ Trump တို့ကမနေ့ကတွစ်တာလူမှုကွန်ရက်မှာအပြန်အလှန်ဝေဖန်ခဲ့ကြပြီးနိုင်ပိုင်းအကြံမှာပဲထက်လွတ်တော်မှ Flake ရဲ့ပြင်းထန်တဲ့ဝေဖန်မှုတွေဖတ်ပေါ်လာတာလည်းဖြစ်ပါတယ်။နောက်တစ်ချိန်ထပ်မံအရေးမခံမှုဆုံးဖြတ်ထားတဲ့ထက်လွတ်တော်မှ Corker ကတော့သမ္မတ Trump ရဲ့အပြုတ်မှုတွေဟာတိုင်းပြည်သိခါထိခိုက်စေတယ်လို့ယူဆကြောင်းပြောဆိုထားတာပါ။သမ္မတ Trump ကတော့ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌ Bob Corker အရေးချင်းမဖြစ်သူနောက်တစ်ချိန်ရွေးခံရင်လည်းနိုင်မှာမဟုတ်တဲ့သူတို့ဖြစ်မနေ့ကပဲတွစ်တာလူမှုကွန်ရက်ကနေထပ်မံဝေဖန်ထားပါတယ်။
အိန္ဒိယနဲ့မဟာဗျူဟာမြောက်ထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်သွားဖို့အမေရိကန်ပြည်ထောင်စုဘက်ကခိုင်မာကတိပြုလိုက်ပါတယ်။အိန္ဒိယနိုင်ငံမြို့တော်နယူးဒေးလီမှာဝန်ကြီးချုပ်နရင်ဒရာမိုဒီအပါအဝင်အိန္ဒိယခေါင်းဆောင်တွေနဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီးရက်စ်တေလာဆန်တို့တွေ့ဆုံဆွေးနွေးမှုမှာလည်းခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုကိုအလေးထားပြီးပြောဆိုခဲ့ကြပါတယ်။အာဖဂန်နဲ့ပါကစ္စတန်နိုင်ငံခီးစဉ်တွေပြီးအိန္ဒိယကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကအိန္ဒိယနိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးမှုမှာတော့အကြမ်းဖက်ဝါဒတိုက်ဖျက်ရေးအာဖဂန်ဖွံ့ဖြိုးတိုးတက်ရေးကူညီမှုမှာအိန္ဒိယရဲ့အခမ်းကဏ္ဍတို့ကိုအလေးထားဆွေးနွေးခဲ့ပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာအိန္ဒိယနဲ့အတူတကွပူးပေါင်းဆောင်ရွက်မှာဖြစ်ပြီးအကြမ်းဖက်ဝါဒီတွေအတွက်ဘေးကင်းလုံခြုံရာနေရာမရှိစေရဘူးလို့လည်းဝန်ကြီးတေလာဆန်ကအိန္ဒိယနိုင်ငံခြားရေးဝန်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထပ်လောင်းအမခံပြောဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကတောင်အာရှရေးရာမဟာဗျူဟာသစ်ကိုထုတ်ပြန်ပြီးနောက်နိုင်ငံခြားရေးဝန်ကြီးကဒေတာရင်းကိုခီးသွားတာဖြစ်ပါတယ်။အမေရိကန်ရဲ့တောင်အာရှရေးရာမဟာဗျူဟာသစ်မှာတော့အာဖဂန်စစ်ပွဲရေးတည်ငြိမ်ဖို့မှာအိန္ဒိယကပိုပြီးနေရာယူပါဝင်ဖို့ပါကစ္စတန်ဘက်ကတော့နိုင်ငံတွင်းအခြေစိုက်တဲ့စစ်သွေးချအဖွဲ့တွေကိုပိုပြီးချေမှုန့်ဖို့တောင်းဆိုထားတာပါ။ပါကစ္စတန်ဘက်ကခွဲခြားခြင်းမရှိဘဲအကြမ်းဖက်အဖွဲ့အလုံးကိုတိုက်ဖြတ်မှသာအမေရိကန်ရဲ့တောင်အာရှရေးရာဗျူဟာသစ်ကအောင်မြင်နိုင်မယ်လို့အိန္ဒိယနိုင်ငံအဲဒီဝင်ကြီးကလည်းပြောဆိုခဲ့ပါတယ်ရှင
်။ဒီခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့အမေရိကန်ကယုံကြည်ထားတဲ့မြန်မာစစ်တပ်အပေါ်ပြစ်မှတ်ထားရေးယူတက္ကသိုလ်တွေချမှတ်သွားဖို့ပြင်ဆင်နေဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကပြောဆိုလိုက်ပါတယ်။
We see that atrocities have been committed. Accountability is necessary to both end the violence, ensure that responsibility is taken.
ဒီဆက်ချင်းချုပ်တဲ့လူရဲတွေကျူးလွန်တာတွေ့ခဲ့ရပြီးအကြမ်းဖက်မှုတွေရပ်တန့်မှုကျူးလွန်သူတွေကိုသူတို့လူရဲတွေအတွက်အရေးယူဖို့နဲ့ရှေ့နာကမှာပြစ်ခတ်တွေမပေါ်ပေါက်အောင်ဟန်တားနိုင်မှုတာဝန်ခံမှုရှိရမှာဖြစ်တဲ့အကြောင်းအမေရိကန်ဒုလထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကဝါရှင်တန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲအတွင်းမနေ့ကသတင်းနောက်တွေကိုပြောဆိုသွားတာပါ American ပြည်တော်စုကအရေးယူတန်ခတ်မဲ့အစီအစဉ်တွေထဲမှာတော့မြန်မာစစ်ကောင်းဆောင်တွေပေါ်ပြည်ဝင်ခွင့်ဗီဇာကန့်သတ်တာလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်သူလူပုဂ္ဂိုလ်တွေကိုပြစ်မှတ်ထားအရေးယူတာတွေပါဝင်မှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါမြန်မာနိုင်ငံအောင်မြင်တိုးတက်မှုတွေကမြန်မာပြည်သူတွေအတွက်သာမကဒေသတွင်းနဲ့ American ပြည်တော်စုရဲ့အကျိုးဆုံးစီးပွားဖြစ်တယ်လို့ခံယူထားတာကြောင့်ဒီမိုကရေစီနည်းကျတင်မြှောက်ထားတဲ့အယက်သားအစုအဝေးနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်ဒီကံပြင်းတွေကချင်းနေတွေကြောင့်အမေရိကန်ပါဝင်နိုင်ငံတကာကအထူးသဖြင့်ဖိအားပေးခံရတဲ့မြန်မာစစ်တပ်ကတော့လုံခြုံရေးအတွက်စောင့်မှုတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးတင်ကျော်အစိုးရတို့နဲ့တိုင်ပင်ညှိနှိုင်းစောင့်နေတာဖြစ်တဲ့အကြောင်းမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ခဲ့တာပါမနေ့တုန်းကပဲအမေရိကန်ထက်လွှတ်တော်မှာကျင်းပခဲ့တဲ့မြန်မာနိုင်ငံအပေါ်အမေရိကန်ရဲ့မူဝါဒတွေကိုဆက်စစ်တဲ့ကျမ်းနာပွဲအတွင်းမှာလည်းဥပဒေပြုအမှတ်တွေကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ပြင်းထန်မှုတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့ထိရောက်တဲ့အရေးယူမှုတွေနဲ့တုံ့ပြန်မှုတိုက်တွန်းခဲ့ကြပါတယ
်။အမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေပြန်လည်ဝင်ရောက်ခွင့်ပြုတဲ့အမိန့်ညွှန်ကြားချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးလိုက်ပါတယ်။ဒါပေမဲ့အမျိုးသားလုံခြုံရေးအတွက်အန္တရာယ်ကြီးတယ်လို့သတ်မှတ်ထားတဲ့နိုင်ငံ17နိုင်ငံကလူတွေကိုတော့တင်းတင်းကြပ်ကြပ်စီစစ်ဖို့ပြဋ္ဌာန်းထားတာပါ။ဒုက္ခသည်ဝင်ရောက်ခွင့်ကိုရပ်ပေါင်း120တားမြစ်တဲ့ကနဦးညွှန်ကြားချက်တက်တန်းကုံသွားပြီးတဲ့နောက်မနေ့အင်္ဂါနေ့မှာညွှန်ကြားချက်၁ကိုထုတ်ပြန်တာဖြစ်ပါတယ်။ညွှန်ကြားချက်တဲ့အရာအမေရိကန်ကိုဝင်ရောက်မဲ့ဒုက္ခသည်တွေအနေနဲ့အရင်ကထက်ပိုပြီးကိုယ်ရေးအချက်လက်တွေပေးရမယ့်ကိစ္စလိုမျိုးတိုးမြင့်စီစစ်ခံရမယ့်အရေးနဲ့ရင်ဆိုင်ကြရမှာပါ။အန်ဒီအကြီးတယ်လို့သတ်မှတ်ထားတဲ့နိုင်ငံ17နိုင်ငံကလူတွေရဲ့ရှောက်ထားမှုကိုတော့ရပ်ပေါင်း90ပိုပြီးတော့စီစစ်သုံးသပ်မဲ့အပြင်သူတို့ကိုဝင်ရောက်ခွင့်ပြုရင်အမေရိကန်အထက်အကျိုးရှိမလား။နောက်အမေရိကန်ပေါ်ချင်းချောက်မှုမဖြစ်စေဖို့စရာတွေကိုကိစ္စရပ်တစ်ခုချင်းစီသုံးသပ်ပြီးမှဝင်ခွင့်ပြုမှာဖြစ်ပါတယ်။ဒီနိုင်ငံ17နိုင်ငံရဲ့အမည်ကိုတော့တာဝန်ရှိသူတွေကထုတ်ဖော်ပြောဆိုဖို့ညှင်းပါတယ် Reuters နဲ့ AFP သတင်းအေဂျင်စီတွေကတော့ဒီနိုင်ငံ17နိုင်ငံက Egypt, Iran, Iraq, Libya, Mali, မြောက်ကိုရီးယား, Somalia, တောင်ဆူဒန်, Sudan, Syria နဲ့ရှီမင်နိုင်ငံတို့ဖြစ်ပြီးဒီနိုင်ငံသားတွေဟာအရင်ကတည်းကလုံခြုံရေးအရာပို့ပြီးတော့စစ်ဆေးခံနေရတာဖြစ်တယ်လို့ဖော်ပြနေကြပါတယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်သမ္မတရှီချင်းဖင်ကိုကွန်မြူနတီပါတီရဲ့ခေါင်းဆောင်ဖြစ်နောက်ထပ်တက်တန်း၅နှစ်ဆက်လက်တာဝန်ယူဖို့ဒီကနေ့ပဲတရားဝင်ရွေးချယ်လိုက်ပါတယ်။ကွန်မြူနတီပါတီဘိုးကော်မတီကရွေးချယ်ခဲ့ပြီးတဲ့နောက်ဘိုးနိုင်ငံရေးဦးဆောင်ဖွဲ့ပေါ်လစ်ဘျူရိုကော်မတီဝင်တင်9ဦးနဲ့အတူအသက်64နှစ်အရွယ်သမ္မတရှီချင်းဖင်ကိုပေကျင်းမြို့တော်ကပြည်သူ့ခမ်းမမှာအတူရှင်တွဲတွေ့ခဲ့ကြရတာပါ။ပေါ်လစ်ဘျူရိုပါတီဝင်အသစ်9ဦးထဲမှာတော့အားရလိုက်စားမှုတက်ဖြည့်ရေးသမ္မတရဲ့ကျောင်းပါမှုတွေမှာဥဆောင်ရသူတို့ဖြစ်တဲ့ဝမ်ချီရှန်တန်ကနေပါတီစီရင်ထင်းသိမ်းရေးကော်မရှင်တာဝန်တွေကိုလွှဲပြောင်းယူခဲ့တဲ့ကြောက်လက်ကြီးလည်းပါဝင်ပါတယ်။ပေါ်လစ်ဘျူရိုကော်မတီဝင်တွေထဲမှာတော့လူအောင်စုလိုသမ္မတရှီချင်းဖင်ဖြင့်အသက်60နှစ်အရွယ်ဝန်ကြီးချုပ်လီကက်ချင်းတူပဲပြန်ပါလာပါတယ်။ကျန်ကော်မတီဝင်တွေကလည်းအသက်60နှစ်အထက်အရွယ်တွေဖြစ်ကြတဲ့အတွက်သမ္မတရှီချင်းဖင်ရဲ့ရာထူးတက်တန်ကုံဆုံးချိန်2022ခုနှစ်မှာပါတီထိပ်တန်းခေါင်းဆောင်တာဝန်တွေကိုလွှဲပြောင်းယူမယ့်အခြေအနေမရှိတော့တာကြောင့်သမ္မတနဲ့အနေနဲ့ရာထူးတက်တန်ကုံဆုံးပြီးနောက်ပိုင်းထိဆက်လက်အာဏာရှိနေနိုင်တယ်လို့လည်းအကြေခတ်တွေခံမှန်းနေကြတာပါ။ငါးနှစ်တချင်ကျင်းပတဲ့ညီလာခံအတွင်းမနေ့ကကွန်မြူနတီပါတီအခြေခံဥပဒေမှာသမ္မတရဲ့အမည်ကိုထပ်သွင်းခဲ့ပြီးနောက်ပါတီခေါင်းဆောင်ဖြစ်တရားဝင်ဆက်လက်တာဝန်ပေးမယ်လို့လည်းကြိုတင်ခံမှန်းထားကြတာပါ။ကွန်မြူနတီရုပ်နိုင်ငံကိုထူထောင်သူမော်စီတုံးနဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာအောင်စီးပွားရေးပြည်ရင်ပြောင်းလဲမှုတွေလုပ်ခဲ့တဲ့တိရှောင်ဖိန်တို့နောက်ပိုင်းသမ္မတရှီချင်းဖင်ဟာကွန်မြူနတီပါတီရဲ့အခြေခံဥပဒေမှာအမည်ဖော်ပြခံရတဲ့တတိယမြောက်ခေါင်းဆောင်တူလည်းဖြစ်ပါတယ်။
ကမ္ဘောဒီးယားအစိုးရမီဒီယာတွေမှာပြပစန့်ကျင်ရေးတွန်းမြှင့်အယုံဆိုင်ဖော်ပြနေချိန်မှာပဲအာဏာရှင်စနစ်ကိုဥတည်နေတဲ့အခြေအနေတွေကိုဟန်တားဖို့ကြိုးပမ်းနေတဲ့အနောက်အုပ်စုအင်အားကြီးနိုင်ငံတွေနဲ့အဖွဲ့အစည်းတွေကနောက်ဆုံးနှီးလန့်တွေကိုအသုံးချဖို့ပြင်ဆင်နေကြပါတယ်။ဖမ်းဆီးခံကမ္ဘောဒီးယားအတိုက်ခံကောင်းဆောင်ကင်ဆိုခါကိုချက်ချင်းပြန်လွှတ်မပေးရင်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းအမေရိကန်ထက်လွတ်တော်မှတက်ခရုစ်ကလည်းမနေ့ကပဲသတိပေးခဲ့တာပါ။မဲဆန္ဒရှင်တွေနောက်ဆုံးစီးရင်ပေးရမယ်။နိုဝင်ဘာ9ရက်နေ့မတိုင်ခင်ပြန်လွှတ်မပေးရင်ကွန်ဂရက်စ်လွှတ်တော်ကလုပ်ဖော်ကင်ဖက်တွေသမ္မတဒေါ်နယ်ထရန့်အစိုးရတာဝန်ရှိသူတွေနဲ့လက်တွဲပြီးကမ္ဘောဒီးယားအစိုးရတာဝန်ရှိသူတွေအမေရိကန်ကိုလာရောက်ခွင့်မပြုဖို့တားမြစ်နိုင်အောင်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းကြေညာချက်မှာပြောဆိုထားပါတယ်။ကမ္ဘောဒီးယားအစိုးရကတော့ရွေးကောက်ပွဲမတိုင်မီမှာပဲအဓိကအတိုက်ခံဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကိုဖျက်သိမ်းမှုပြင်းစင်နေတာပါ။အမေရိကန်ပြည်ထောင်စုကတော့စက်တင်ဘာလမှကတည်းကကမ္ဘောဒီးယားနိုင်ငံချိုင်းဝန်ကြီးဌာနတာဝန်ရှိသူအတော်များများနဲ့မိသားစုဝင်တွေကိုပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်။ကမ္ဘောဒီးယားအစိုးရအဖွဲ့ပြောခွင့်ရသူ Faye Sifhan ကတော့သမ္မတထရန့်အနေနဲ့အမေရိကန်ရဲ့ပြည်တွင်းရေးကိုသာဦးစားပေပေမဲ့နိုင်ငံခြားရေးရာသဘောထားကြောင့်အထက်လွှတ်တော်မှတက်ခရုရဲ့ကြေညာချက်ကစိုးရိမ်စရာမရှိကြောင်းတုံ့ပြန်ထားပါတယ်ရှင်
။ရှီတောင်ရှန်နိုင်ငံများတင်အာဆီယံကာကွယ်ဝန်ကြီးတွေရဲ့အစည်းအဝေးကျင်းပရာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်ရှိနေတဲ့အမေရိကန်ကာကွယ်ဝန်ကြီးဂျင်မက်တစ်စာအရှေ့ဖိလစ်ပိုင်နိုင်ငံရဲ့လူ့ခွင့်ရေးဆောင်ရွက်ချက်တွေပေါ်ချီချူးပြောဆိုသွားပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရော်ရီမြို့မှာစစ်သွေးကြွတွေကိုအောင်ဝင်မြင့်ချင်းမုံရံမှာလူခွင့်ရေးကိုထင်းထင်းထင်းထင်းစောင်းနိုင်တဲ့ပုံဝန်ကြီးမတက်စကချီချူးစကားပြောသွားတာပါ။အချိန်နှမှာပဲဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံကာကွယ်ဝန်ကြီးတွေရဲ့အစည်းအဝေးတွင်အိန္ဒိယ၊မလေးရှားကာကွယ်ဝန်ကြီးတွေနဲ့တွေ့ဆုံခဲ့ပြီးတော့ဒေသရင်းလုံခြုံရေးကိစ္စတွေနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့တာပါ။အိန္ဒိယကာကွယ်ဝန်ကြီးနဲ့လည်းတွေ့ဆုံခဲ့ပါတယ်။
ဘန်ကောက်မြို့တော်ဒူးစင်နန်းတော်ရဲ့နန်းဆောင်ခန်းမမှာဖုံးတော်ကြီးတွေကိုအလှူတန်းပြူအခမ်းအနားနဲ့ကွယ်လွန်သူထိုင်းမြန်ဘူမီဘော့အဒူရာဒက်ရှိ9ရက်ကြာဇာပနအခမ်းအနားကိုဒီကနေ့စတင်ပါတယ်။ဘီယင်ကျင်းရဲ့ရုပ်အလောင်းကိုမြည်တကြုံမဲ့တီးထန့်ဆောက်လုပ်ထားတဲ့ရွှေရောင်အဆောက်အဦစီကိုမနေ့ပြန်ကြာသာပရင်းနေ့မနေ့မှာရွှေပြောင်းဖို့ပြင်ဆင်တဲ့အခမ်းအနားလေးဖြစ်ပါတယ်ရှင
်။ငင်္ဂလာတဲ့ကူအောင်လွင်ဦးနဲ့မတ်တင်ဂီတိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီစီဇန်ကို VOA Internet ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာရောကျွန်တော်တို့ရဲ့ VOA Facebook ဆောင်မြင်တာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုအရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတရက်ကိုအတည်ပြုချင်ပါတယ်ရခိုင်ပြည်နယ်မြေပုံမြို့ကမွတ်စလင်ဒုက္ခသည်စခန်းတစ်ခုကိုတွားတဲ့အကူအညီပေးရေးအဖွဲ့ကိုဒေသခံတွေကမတွားဖို့ဒီကနေ့မှဝိုင်းဝန်းဟန်တားခဲ့ကြပါတယ်အမေရိကန်နဲ့ဗြိတိန်နိုင်ငံတွေမှာအခြေစိုက်တဲ့ Relief International အကူအညီပေးရေးအဖွဲ့ကမြန်မာဝန်ထမ်း10ယောက်လောက်ကိုဒေသခံ80ကျော်ကစခန်းထဲမှာဝင်ဖို့ဟန်တားခဲ့ကြတာပါဒီအခြေအနေတွေနဲ့ပတ်သက်လို့မြေပုံမြို့နယ်အုပ်ချုပ်ရေးမှူးဦးတင်ရွှေကိုမက်ခင်ဖြူတွေးကဆက်သွယ်မေးမြန်းထားပါတယ
်ဖြစ်သွားတဲ့အခြေအနေလေးနည်းနည်းလောက်ပြောပြပေးပါလားရှင
်အကူအညီပေးရေးအဖွဲ့တော့ဟိုပါပါခင် Relief International ဆိုတော့သူတို့ကဒီမှာရုံးဆိုင်တဲ့ဝန်ထမ်းတစ်ဖွဲ့ပါအဲသူကတော့ဒီကန့်မှာဆိုတော့ရေနဲ့တန်ရှင်းလို့အဲ့လိုမျိုးတွေအဓိကလုပ်တာပေါ့နော်သူတို့ကဟိုပထမဟိုအောက်ကလဖြစ်ပြီးနေရာဟိုကန့်နေဝင်ဖို့ဆိုတာဒီဘက်ကဟိုဝင်ဝင်ပြစ်တာပေါ့နော်အခုမှစဝင်တာပေါ့ဝင်တဲ့အချိန်မှာဒီမြို့ကသူတို့ NGO ဖွဲ့ဝင်တွေကယုံကြည်မှုအားနည်းနေတယ်ဆိုကြအောင်ဒါလက်မခံတာပေါ့သူတို့ကတော့ဒီကန့်မတော်ဘူးပဲတားတာပါအကျံဖက်တာမရှိပါဘူးခဲ့
ကမ်ဆိုတာက
ဒီကျန်နာကြီးလုတ်ပြီးမယ်သူကဒီ NDP တခုရှိပါတယ
်ဟုတ်ကဲ့ဒီမြေပုံမြို့မှာရှိတဲ့ဒီဒုက္ခသည်တွေနေတဲ့ ITB camp ကိုဒီ Relief International အဖွဲ့ကဝင်ဖို့ကြိုးစားတဲ့အခါမှာအတားခံရတာပေါ့
ဟုတ်ကဲ့ပါအဓိကတော့သူတို့လုတ်မဲ့လုတ်တွေကိုသူ့အဖွဲ့ကလုတ်ပြီးပေါ့လောတော့သူတို့မဝင်သေးဘူးအဲ့လိုမျိုးလေးနေသူကတောင်းဆိုတာပေါ့
ဟိုဒီအဖွဲ့ကသူတို့ကဒီအဲ့ဒီမှာအခြေစိုက်ပြီးတော့အရင်ကတော့အကူအညီတွေပေးနေတဲ့အဖွဲ့လားရှင်
အမှန်နဲ့ကအရင်ကတော့ဟုတ်ကဲ့သူရဲ့ကဏ္ဍလိုက်ပေါ့ရင်းနဲ့တန်ချင်းအဓိကလုပ်တာပေါ့
ဟုတ်ကဲ့ဆိုတော့
အဲကိစ္စတွေအဓိကအဲ့ဒါတွေတော့လို့ပေါ့အခုကကျမ်းမိုက်ကိစ္စဆိုတော့ကျွန်တော်ကျမ်းမိုက်လုပ်ပေါ့ပညာကိစ္စပညာရေးလုပ်ပေါ့တချို့ကိစ္စလည်းဒီရုပ်ချုပ်ရေးဘဏ်ကလုပ်ပြီးပေါ့လက်တော်တော့သူတို့ယုံကြည်မှုရှိသေးတယ်မဝင်သေးဘူးအဲအဲ့လိုတွေတော့မျိုးကတောင်းဆိုတဲ့အတွက်ကြောင့်သူတို့လို့တဲ့မတော်ဖို့တားရတဲ့သဘောဖြစ်သွားတာပေါ့
ဆိုတော့သူတို့ကအရင်တော့အကူအညီတွေပေးလို့ရနေတယ်အခုတစ်ချိန်ကျတော့မှပေးလို့မရတာမျိုးဖြစ်သွားတာလားဒီတစ်ချိန်မှာ
အဲ့လက်အကူအညီရပေးပါတယ်ခင်ဒီ WFP တို့ပေါ့လာတဲ့ဟာလေကျွန်တော်မျိုးကလက်ခံပါတယ်ပို့ပေးပါတယ်ဒီဥစ္စာအားသာသူလက်တလောသူတို့မဝင်ဘူးလေးပဲသူကမျိုးကအဲ့သူဒေသခံတွေလက်မခံတော့ယုံကြည်မှုနည်းနေသေးတယ
်ဒါဆိုရင်ဆိုလိုတာကဒီ WFP တို့တခြားအဖွဲ့အစည်းတွေရပြီးတော့ဒီအဖွဲ့အုံမှာတီးတန့်တားမြင့်တာဒီအဖွဲ့နဲ့ပတ်သက်ပြီးတော့
ဘာကြောင့်အဖွဲ့ရကျွန်내အဖွဲ့ရအဖွဲ့ရလည်းပဲကျွန်တော်တို့ကလက်တလောတော့တောင်းခံပြီးတော့အုပ်ချုပ်ရေးဘဏ်ကျွန်တော်အဖွဲ့အစိုးရအဖွဲ့တောင်းခံပြီးလုပ်ပေးနေရသေးတယ် သူတို့တော့လက်တလောတော်ဝင်ဖို့အတွက်ကိုဒေသခံတွေကယုံကြည်မှုရှိသေးတော့နည်းငင်းဆန်နေတာပေါ့အဲ့တဘောပါပဲလုပ်ငန်းတွေကိုငင်းဆန်တော့မှုသူတို့ရင်တော့ဒီ NGO တွေထွက်သွားဖို့ဆန္ဒပြရရှိရင်လေဒေသကအဲ့လိုမျိုးလေးပေါ့နော်အဲ့လေးတွေကိုပဲဆက်ပြီးတော့ထားနေတဲ့သဘောလေးကိုပဲယူဆတာ
အဓိကတားတဲ့သူတွေကရောအဖွဲ့အစည်းတွေကတားမြင်တာပါလားအမျိုးသမီးအဖွဲ့တွေလို့လည်းတချို့ပြောနေတာကြားတော့လေအဓိကတားတာကအဖွဲ့အစည်းနဲ့လားလူကရောဘယ်လောက်လောက်ရှိပါလဲရှင
်အဲ့အလေးကတော့ကျန်တဲ့လူတွေရှိမှာပါကျွန်တော်တို့ကဒီမဲ့85ဦးခန့်ပါနော်ဒါကြီးကတော့ဒါသူမျိုးသမီးကွန်ရက်တို့ဒါမျိုးမျိုးခွာခွန်းနေကျန်တဲ့ကလေးဖွဲ့ဟိုဖွဲ့စုံတော့ဟိုလူဆက်ရွယ်ရွယ်စုံတော့ပါတာပေါ့လက်တော်တော့သူတို့မဝင်ဘူးပြည်ပဲသူတို့ဥတည်တာပေါ့ဟိုမဝင်ဖို့ပါပဲကျန်တဲ့ကိစ္စတွေကိုသူကနေတာဝန်ယူဝိုင်းပြီးဖြေရှင်းဖို့ဆိုရင်တော့သူလက်ခံတယ်ဆိုရယ်သူနဲ့အဲ့လိုရက်သွားတာ
အဲ့တော့အဲ့လိုတားတဲ့အခြေအနေအပေါ်မှာမြို့နယ်ရဲ့ဒီတာဝန်ရှိသူတွေဘက်ကရောနောက်ဆုံးဘယ်လိုဖြေရှင်းပေးတာမျိုးရှိပါလဲ
လက်သူတို့ကတော့လက်တလို့တော့ကျွန်တော်တို့ကတော့ဟိုပြန်ညှိနှိုင်းအောင်ပေါ့နော်ညှိနှိုင်းပြီးတော့မှဟိုလုံးတင်လုံးတိုက်တာလုံးပြရမှာပေါ့အဲ့လက်တလို့တော့ဟိုပြဿနာမဖြစ်ပေါ်အောင်ပဲကျွန်တော်တို့ကထိမ့်ပြီးတဲ့သဘော
အဲ့ဒီ IDB စကမ်းမှာရောဒုက္ခတွေကဘယ်လောက်လောက်ရှိလဲရှင
်2016ဦးပေါ့နော်ဒါကတော့ရခိုင်ကျွန်တော်တို့လက်ရှိလက်ပဲပေးနေဟိုရိတ်ခါတွေပေးနေတာရှိပါတယ်
အဲ့ဒီမှာရှိနေတဲ့ IDB တွေကမွတ်စလင်တွေအများစုလားဒါမှမဟုတ်လို့ရှိရင်အခိန်လူပဲဖြစ်ဖြစ်ပေါ့အဲ့လိုတွေရောရှိလား
မဟုတ်ပါဘူးပြန်သူတို့ကတော့ဒီမှာတော့ကျွန်တော်တို့ကဒီမှာတော့ဘင်္ဂလီသဘောမျိုးပေါ့နော်အဲ့လိုဘင်္ဂလီပဲခေါ်တာပေါ့အဲ့အဲ့ဖွဲ့ပဲပါတယ
်မတ်ကင်ဖြူတွေဆက်သွယ်မေးမြန်းခဲ့တာပါ2012ခုနှစ်အောက်တိုဘာလကရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘာသာရေးဆန်တဲ့လူမျိုးရေးပဋိပက္ခအတွင်းမြေပုံမြို့နယ်နဲ့အနီးတဝိုက်တွေမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးအဲ့ဒီအချိန်ကစတင်ပြီးတော့ဒီဒေသခံမွတ်စလင်တွေကိုအခုဒုက္ခသည်စခန်းထဲမှာတီးကြားခွဲထုတ်ထားခဲ့တာဖြစ်ပါတယ်ခင်ဗျာတစ်ဆက်တည်းမှာပဲအမေရိကန်ပြည်ထောင်စုကဒီရိုဟင်ဂျာအရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုလည်းနှာစင်ရပါမယ်ရင်းညာလူမျိုးတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေကနေကာကွယ်ပေးဖို့ကမ္ဘာကြီးမှာတာဝန်ရှိတယ်လို့နယူးယောက်မှာကျင်းပတဲ့ရင်းညာရေးဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံတကာတန်တမန်တွေကပြောကြားလိုက်ပါတယ်မြန်မာဒီမိုကရေစီစနစ်ကိုဖော်ဆောင်ရမှာရင်းညာတွေရဲ့အယိုးပုံပေါ်မှာတိဆောက်လို့မရဘူးဆိုပြီးတော့လည်းပြောကြပါတယ်ဒါအပြင်ရင်းညာတွေနေရက်ကိုဘေးကင်းလုံခြုံစွာပြန်နိုင်ရေးမြန်မာအစိုးရအနေနဲ့အမြန်ဆုံးလှုပ်ဆောင်မှုတောင်းဆိုလိုက်ကြပါတယ်အဲ့ဒီဆွေးနွေးပွဲအကြောင်းကိုတော့ကိုအောင်အောင်ကပြောပြမှာဖြစ်ပါတယ
်နိုင်ငံတကာသတင်းမီဒီယာတွေမှာတစတစမှိန်မိန်လာနေပြီဖြစ်တဲ့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးပြန်အာရုံစိုက်မိစေဖို့ဒီဆွေးနွေးပွဲကိုကျင်းပတာဖြစ်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရိုဟင်ဂျာဒုက္ခသည်တွေအရေးကင်တွယ်ဖို့နှစ်ဖက်နားလည်မှုရနေပြီဆိုပေမဲ့လွန်ခဲ့တဲ့နှစ်ပေါင်း40အတွင်းကအတွေ့အကြုံတွေအရမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့သာမဟုတ်ဘဲနိုင်ငံတကာအနေနဲ့လည်းမျက်ခြေမပြတ်ပါဝင်ဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးဟောင်းလက်ရှိမှာနိုင်ငံကြီးဝန်ကြီးဌာနရဲ့လွှတ်တော်ဆိုင်ရာကော်မတီဥက္ကဋ္ဌဒေါက်တာဒီပူမိုနီကဆွေးနွေးပွဲအတွင်တိုက်တွန်းသွားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ကြုံတွေ့နေရတဲ့အခြေအနေကိုဒေါက်တာမိုနီကအခုလိုရှင်းလင်းပါတယ
် Bangladesh will probably have to deal with more than 1 million Rohingya already in our territory
ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရိုဟင်ဂျာဒုက္ခသည်တန်းလောက်ကိုအခုချိန်မှာလက်ခံထားနေရပြီးတော့အခုလိုမိုးရသည်ရာသီဥတုဆိုးဝါးချိန်မှာအများပြားရောက်ရှိလာတဲ့ဒုက္ခသည်တွေကိုနိုင်ငံကအကူအညီမပါဘဲတတ်နိုင်သလောက်အကူအညီပေးနေပါတယ်ဒုတိယအချက်အနေနဲ့ကတော့ရာထောင်ရှိတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုနေ့စဉ်ထွက်ပြေးလာနေကြပြီးတော့သူတို့တွေဟာဘေးအန္တရာယ်ကိုကြောက်ရွံ့လို့ဒါမှမဟုတ်အစားအစာဆေးဝါးလုံလုံလောက်လောက်မရှိလို့ထွက်ပြေးလာနေကြတော့မှာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရဘက်ကအကူအညီတွေပေးနေတယ်ဆိုပေမဲ့ဒါဟာလုံလောက်မှုမရှိတာကြောင့်ကုလသမဂ္ဂအနေနဲ့ဒီမြမအစိုးရကိုအကူအညီတွေလုံလုံလောက်လောက်ပေးရေးတိုက်တွန်းဖို့နောက်ဒီနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အဲ့ဒီဒေသမှာလွတ်လွတ်လပ်လပ်ဝင်ရောက်အကူအညီပေးခွင့်ကိုလည်းခွင့်ပြုဖို့တောင်းဆိုတဲ့ကြောင်းဒေါက်တာမိုနီကပြောပါတယ်
The international community has rallied behind the Kofi Annan advisory
committee. ငါကလည်းနေကိုဖီအနန် executive commission ရဲ့အကြံပြုချက်တွေကိုလက်ခံပြီးဒီအကြံပြုချက်တွေအတိုင်းမြန်မာဘက်ကအကောင့်ထည့်ဖို့ရမှာထောက်ခံပေးထားပါတယ်။ဒါပေမဲ့လည်းဒီလိုအကောင့်ထည့်ဖို့ရမှာအကြံပြုချက်တစုံလုံးကိုအကောင့်ထည့်ဖို့မျှော်လင့်ပါတယ်။ဒါပြင်အခုလိုပြည်ပခါတွေဖြစ်ပွားလာစေတဲ့အဓိကအကြောင်းရင်းဖြစ်တဲ့1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေအပါအဝင်လှုပ်ဆောင်ရမှာတွေကိုအကြံပြုထားပါတယ်။ဒီလိုလှုပ်ဆောင်ရမှာကုလသမဂ္ဂအဖွဲ့ဝင်တွေအနေနဲ့လိုအပ်တာတွေအတွက်အကူအညီပေးဖို့စောင့်ကြည့်ဖို့လိုပါတယ်
။အော်တိုဘာ24ရက်နေ့ကကျင်းပတဲ့ဆွေးနွေးပွဲအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးလာတဲ့ဒုက္ခသည်6သိန်းနီးပါးကိုလူခွေးစံလုံးတွေနဲ့အညီအကောက်အွယ်ပေးဖို့အဓိကထားဆွေးနွေးကြပါတယ်။ဒီဒုက္ခသည်တွေကိုကူညီဖို့ဒေါ်လာတန်း400ကျော်လိုအပ်တယ်လို့ကုလသမဂ္ဂကပြောထားပေမဲ့လူတိုင်းငွေဟာအခုချိန်မှာဒေါ်လာတန်း300ကျော်သာရရှိသေးတာပါ။ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးကြတဲ့ဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးတော်ဝင်ရှိသူတွေပေါ်ပြစ်တင်ဝေဖန်တာအပြင်လက်တွေကြကြပူပေါင်းဆောင်ရွက်ကြဖို့ရည်ရွယ်ပြီးတော့လေဒီအစည်းအဝေးကိုကျင်းပတာပါအစည်းအဝေးတက်ရောက်လာတဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသံမတ်ကြီးမစ်ရှယ်စီဇန်ကအမေရိကန်အနေနဲ့တန်ခတ်ရေးယူမှုတွေစတင်လှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းရှင်းပြပါရစေ
We welcome the statements of the government of Burma in recent weeks, and we sincerely hope those words will transform into real
action. နိုင်ငံတွင်းကပြည်ပခါတွေကိုရက်စဲပြဖို့အချိန်တန်ပြီဖြစ်ပြီးတော့ဥရေစုံမွေလှုပ်ဆောင်ရပါမယ်။ဒါအပြင်လူမျိုးနွယ်စုတွေဘာသာမတူကွဲပြားသူတွေကြားမှာညီညွတ်ကြဖို့ကိုလည်းတိုက်တွန်းတင်ပါတယ်။ပြည်ပခါတွေဖြစ်ပွားရမှာပါဝင်သူတွေအားလုံးကိုပြစ်တင်ရှုံချပါတယ်။ဒါမှလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ဥရေစုံမွေဆောင်ရွက်တဲ့နေရာမှာခွဲခြားဆက်ဆံမှုကင်းရမှာဖြစ်ပေမဲ့လည်းသူတို့တာဝန်မကျေပြွန်ခဲ့ပါဘူး။ဒါကြောင့်မလို့ဥရီချိုးဖောက်ပြီးတော့ကင်တွေဆောင်ရွက်မှုတွေနဲ့ပတ်သက်လို့ကျူးလွန်တဲ့သူတွေရောကျူးလွန်ဖို့အမိန့်ပေးစေခိုင်းသူတွေရောကအဲ့လိုရဲ့အတွက်တာဝန်ယူရပါမယ်
။ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်အဖွဲ့ကဒီဆွေးနွေးပွဲကိုကမကထပြုလုပ်ကျင်းပတာဖြစ်ပြီးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအရက်ဖက်လူမှုအဖွဲ့အစည်းတွေလူ့အခွင့်အရေးအဖွဲ့တွေလည်းတက်ရောက်ပြီးတော့ဆွေးနွေးခဲ့ကြပါရခင်ဗျာ
။ကုအောင်ပြောပြခဲ့တာပါခင်ဗျာ။အခုလိုရခိုင်ဒေသအရေးနိုင်ငံတကာကဝေဖန်ပြစ်တင်နေခြင်းမှာပဲအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်စီးပွားရေးလုပ်ငန်းရှင်တွေစုပေါင်းပြီးလုပ်ငန်းအဖွဲ့၉ဖွဲ့ဖွဲ့စည်းလိုက်ပါတယ်။ဖွဲ့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ဆောက်လုပ်ရေးနဲ့စိုက်ပျိုးရေးလုပ်ငန်းတွေစတင်လှုပ်ဆောင်မှုပြင်ဆင်နေပါတယ်။လုံခြုံရေးအာမခံချက်ရရင်တော့လုပ်ငန်းတွေကိုစတင်တော့မယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မေခါကပေးပို့ထားပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွက်စီးပွားရေးလုပ်ငန်းရှင်တွေဘက်ကပါပါဝင်ပေးဖို့နိုင်ငံတော်တိုင်ပင်ခံကတောင်းဆိုထားတာမှာစီးပွားရေးလုပ်ငန်းရှင်တွေဘက်ကအခုလိုပါဝင်နိုင်ဖို့အတွက်လှုံ့ဆော်လာခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွက်ထောက်ကူဖြစ်ဖို့ရည်ရွယ်ပြီးစီးပွားရေးလုပ်ငန်းရှင်တွေစုပေါင်းကတက်ဆိုင်ရာကျွမ်းကျင်မှုအခမ်းကဏ္ဍအလိုက်လုပ်ငန်းအဖွဲ့၉ဘွဲ့ကိုဖွဲ့စည်းလိုက်တာဖြစ်တယ်လို့မြန်မာနိုင်ငံကုန်သည်ဆက်မှုအသင်းချုပ်ရဲ့အတွင်းရေးမှူးဦးအောင်ကြည်စိုးကပြောပါတယ
်။ UEHRD အနေနဲ့ကတော့သူတို့ကလက်ရှိခုဟိုဝက်ကလာတဲ့ပြန်လာတဲ့ဟို reception ပေါ့သူတို့လက်ခံဖို့ပေါ့ပြီးရင် resettlement လုပ်ဖို့ပေါ့เนาะဆိုတော့ဒီအဲ့ဒီ area ကိုပဲကျွန်တော်တို့တော့ဆိုမှာ focus လုပ်ထားတယ်လို့သိရပါတယ်ခင်ဗျ။အဲအခုတရားတော့ညနေမှုချုပ်ကဥဆောင်ပြီးတော့ဟိုပို့ private sector ရဲ့ဟိုပေါ့เนาะပါဝင်မှုလည်းအဲ့လိုမျိုးတောင်းနေတဲ့သဘောပါပဲသို့တော့ government မပါတာတော့မဟုတ်ပါဘူး။
ဖွဲ့စည်းလိုက်တဲ့အဖွဲ့တွေကအခြေခံအဆောက်အုံတည်ဆောက်ရေးအဖွဲ့စိုက်ပျိုးမွေးမြူရေးအဖွဲ့စီးပွားရေးစုံဖွံ့ဖြိုးတိုးတက်ရေးအဖွဲ့ပြန်ကြားရေးအဖွဲ့အလုပ်ကိုင်ဖန်တီးရေးအဖွဲ့ကျန်းမာရေးစောင့်ရှောက်မှုအဖွဲ့အသေးစားငွေကြေးထောက်ပံ့ရေးအဖွဲ့ဗန်နာငွေစုဆောင်ရေးအဖွဲ့နဲ့ခီးတွားလုပ်ငန်းအဖွဲ့စတာတွေဖြစ်ပါတယ်။ဒီလိုဖွဲ့စည်းလိုက်တဲ့အဖွဲ့တွေဟာလာမယ့်အောက်တိုဘာလကုန်မှာအတီးတီရခိုင်ပြည်နယ်ဘက်ကိုသွားကာစစ်တမ်းတွေကောက်ယူသွားဖို့ရှိတယ်လို့လည်းဦးအောင်ကြည်စိုးကပြောပါတယ်။
ကျွန်တော်တို့လက်ရှိပေါ်လေးလမ်းထောင်မယ်အဆောက်အဦဆောက်တာရှိမယ်အဲဒီကိစ္စမှာလည်းကျွန်တော်တို့အဲ့လိုပဲစိုက်ပျိုးရေးနဲ့မြို့ကြီးရတော့အဲတက်ဆိုင်ရာကျွန်တော်တို့ဟိုဒေတာကိုတွားပြီးတော့ဟိုစိုက်ပျိုးရေးကိစ္စမြို့ကြီးကိစ္စကိုကျွန်တော်တို့ဒီဒီတက်ဖို့တွေတွားကြပါမယ်တက်ဆိုင်တွားပြီးတော့ကျွန်တော်တို့အဲ့ပေါ်မှာတော့ဘယ်လိုဆက်လုပ်ပြီးစီစဉ်နေဆွဲပေါ့မယ်လို့သိရပါတယ်ခုလိုဟုတ်ကောပဲကျွန်တော်တို့မြန်မာ Red Federation ကဦးစီးပြီးတော့ကျွန်တော်တို့ရိတ်သိမ်းတာတွေလာဒီဘာတွေလည်းလုပ်နေပါပြီဒါကတော့ရေကိန်းတဲ့ပိုင်းပေါ့တော့ပြီးတော့မွေးမြူပိုင်းကလည်းမွေးမြူလို့ရနိုင်တဲ့ပိုင်းတွေကျွန်တော်တို့ဒါအတိအကျပဲကျွန်တော်တို့ဟိုပေါ့လေဆာဗစ်ဆင်းပြီးတော့ဆက်ဆောင်ရပါဖို့အဲ့လိုမျိုးလို့ကျွန်တော်သိရပါတယ်ခင်ဗျာ
ဒါပေမဲ့လည်းလက်ရှိမှာဖွံ့ဖြိုးရေးပိုင်းလှုပ်ဆောင်မဲ့နေမြေတွေကနေမြေလုံခြုံရေးပိုင်းအားနည်းတာလို့ရှိနေသေးပါဒီအချက်တွေကတော့ဖွံ့ဖြိုးရေးလှုပ်ဆောင်မဲ့လုပ်ငန်းရှင်တွေအတွက်မေးခွန်းထုတ်စရာတွေရှိနေပါတယ်ဒါနဲ့ပတ်သက်လို့ဦးအောင်ကြည်စိုးကတော့အစိုးရနဲ့ဆက်လက်ဆွေးနွေးသွားဖို့ရှိနေပြီးလုံခြုံရေးပိုင်းအာမခံချက်ရရင်လုပ်ငန်းတိုင်းကိုစတင်လို့ရနိုင်တယ်လို့သူကအခုလိုပြောပြပါတယ
်အဲဒါကတော့ပေါ့လေအဲ့ဒီတော့မှဖြစ်ပေါ်နေတဲ့အခြေအနေတိုင်းဒါတွေကတော့ဟိုရှိနေမှာပဲပေါ့လေဒါကိုလည်းကျွန်တော်တို့ကတော့ညီနိုင်မှုချုပ်ကပေါက်ဆက်ညီနိုင်ပြီးတော့ဆောင်ရွက်သွားမယ်လို့ဒီနေ့သိရပါတယ်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့စီးပွားရေးအဖွဲ့အစည်းတွေကမြမအစိုးရကိုစုစုပေါင်းငွေကျပ်3,800,000ကျော်လှူဒန်းထားပါရှင
်ပြည်ဝသင်းတော်မိခရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြအပြီးအခုတခါတော့ NCA နဲ့ပတ်သက်လို့ပြောပြခြင်းပါတယ်အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ NCA အပြည့်အစားချုပ်ကိုအကောင့်ထဲပေါ်မှုပြန်လည်သုံးသက်တဲ့အစည်းအဝေးကိုရန်ကုန်မြို့မှာကျင်းပနေပါတယ်ဒီလိုပြန်လည်သုံးသက်ရတာကနိုင်ငံရေးအရတူညီတဲ့ညှိနှိုင်းမှုယာယီ လက်တွေ့ကြုံတွေ့နေရတဲ့အခက်အခဲတွေကိုစနစ်တကျဖြေရှင်းနိုင်ရေးအတွက်ဖြစ်ကြောင်းဒီ NC ကိုလက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေကပြောပါတယ်ဒီသတင်းကိုတော့ VOA သတင်းနောက်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားပြီးနှစ်နှစ်ကျော်ချိန်မှာသဘောတူညီမှုတွေအကောင့်ထဲပေါ်လာတဲ့ပတ်သက်လို့ပြန်လည်သုံးသတ်တဲ့အစည်းအဝေးပွဲကိုပထမဆုံးပြုလုပ်နေတာဖြစ်ပါတယ်သုံးရကြမဲ့ဒီစည်းဝေးကိုရန်ကုန်မြို့မြို့သားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနမှာကျင်းပနေတာပါ NCA စာချုပ်အကောင့်ထဲပုံမှုကိုရည်ရွယ်ချက်၃ခုအရပြန်လည်သုံးသပ်ရတာဖြစ်တယ်လို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေဘက်ကဆွေးနွေးတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဥက္ကဋ္ဌဦးတန်ခဲကနှုတ်ခွန်းဆက်အမှာစကားမှာပြောဆိုသွားပါတယ်
ဒီအကောင့်ထဲပုံမှုကြီးချောဝေးမှုတွေဆိုရရင်တတ်မတော်ရေကျွန်တော်တိုင်းသားလက်နက်ကိုင်ဒေါ်လာကြီးကိုချားမှာနိုင်ငံကြီးတွေကတူညီနေတဲ့နိုင်ငံရှိဖို့ပါအဲ့ဒီလိုချက်ဖြစ်တာဒုတိယတစ်ချက်ကတော့တနင်္ဂနွေလုံးပြည်ကတက်မှုရစရေးသဘောတူစာချုပ်အကောင့်ထဲပေါ်ဆောင်တဲ့နေရာမှာလက်တွေ့ကြုံနေရတဲ့အခက်အခဲတွေကိုစနစ်တကျသိရှိဖြစ်ပါတယ်ကျွန်တော်ကနိုင်ငံချင်းဘူပေါင်းကိုတက်ပြီးတော့အချို့တော့တက်ဆောက်လောက်ဆက်နေလို့ရှိဖို့ပါ
ဒီရည်ရွယ်ချက်တွေဟာတိုင်းပြည်အနာဂတ်အတွက်အတူတကွလက်တွဲဆောင်ရွက်ဖို့နဲ့ငြိမ်းချမ်းရေးကိုခိုင်မာစေဖို့ဖြစ်ကြောင်းလည်းပြောပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့ဘက်ကတက်ရောက်လာတဲ့ဒုတိယဗိုလ်ချုပ်ကြီးရာပြေကတော့လက်ရှိဆောင်ရွက်နေတဲ့စစ်ဆက်ညှိနှိုင်းတဲ့အလေးအထကိုအရှိန်မြင့်လှုပ်ဆောင်ရေးအတွက်တိုက်တွန်းပါတယ်
။ဘက်လုံးနိုင်ငံမှာ NGO ဆိုတဲ့ညှိနှိုင်းဆွေးနွေးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်စဉ်တစ်ခုရှိနေပြီ။ဒါတို့ကျွန်တော်တို့မပြတ်အောင်ဒီစစ်ဆက်ညှိနှိုင်းဆွေးနွေးတဲ့ရင်ကျေးမှုတခုစစ်ဆက်ညှိနှိုင်းဆွေးနွေးတဲ့ဖြစ်စဉ်တခုဒီ process တခုအချိန်ကုန်ထိန်းသိမ်းလို့နိုင်ငံနဲ့ကံဖွဲ့ရောလုံးဆိုးရတော့ညှိနှိုင်းလို့မှဒီအချိန်ကုန်ထိန်းသိမ်းဆောင်ရွက်တော့ဘောပါတယ်
NCA ရဲ့မူပေါင်းအရလည်းဒီမိုကရေစီနဲ့ဖက်ဒရယ်အခြေခံတဲ့ပြည်ထောင်စုကိုနိုင်ငံရေးဆွေးနွေးပွဲရလတ်တွေနဲ့တိစောက်သွားဖို့အတွက်ဆိုတာရည်မှန်းချက်ပန်းတိုင်တစ်ခုဖြစ်ကြောင်းလည်းပြောပါတယ်ပြည်ထောင်စုရှင်းနေချုပ်ဦးထွန်းထွန်းဦးကတော့ NCA စာချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်အကောင့်ထဲပေါ်ဆောင်ရွက်နိုင်တာတွေကိုအသားပေးပြောသွားခဲ့ပါတယ်အဲ့ဒီအထဲမှာ UBDJC ကပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီနဲ့ JMC ကပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီဖွဲ့စည်းတာနိုင်ငံရေးဆွေးနွေးပွဲမူပေါင်းတွေရေးဆွဲတာအပြစ်ခတ်ရက်စဲရေးဆိုင်ရာစီမင်းစည်းကမ်းတွေတပ်ပိုင်းဆိုင်ရာကျင့်ဝတ် COC စောင့်ကြည့်ရေးလုပ်ငန်းလမ်းညွှန် TOR ရေးဆွဲတာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပတာစတာတွေဆောင်ရွက်နိုင်ခဲ့ကြောင်းထည့်သွင်းပြောဆိုပါတယ်NCA အကောင့်ထဲပေါ်မှုမှာအားနည်းချက်တွေရှိရင်လဲတူးချက်ဆောင်ရွက်နိုင်ဖို့ပြည်တော်စုရှင်းနေချုပ်ကအခုလိုထည့်သွင်းပြောကြားပါတယ
် NCA တကယ်တော့ဒီစိတ်ပိုင်းတွေတော့များများရန်လို့နေပြီးကတိုင်းသားတွေဘက်ကလည်းအဆိုပြုပြီးတော့ဒီဆိုတွေပြုလာတဲ့အချက်တွေပေါ်မှာဒီရကဲအစိုးရပချားလည်းဒါများလို့ဆွေးနွေးပြီးလိုက်ကြပြီးတော့ဒါဘောတူညီမှုစင်ကြက်တက်ကြအောင်ဆောင်ရွက်ကြတာဖြစ်ပါတယ်တကယ်တော့ဆိုပြုခဲ့ခြင်းဒီတိုင်းသားတွေဘက်ကဆိုပြုခဲ့တဲ့အချက်တွေပေါ်မှာပဲဟိုချိန်တော်တော်များများယူပြီးတော့ဆွေးနွေးတာပြီးနိုင်ကြပြီနောက်ဆုံးမှာပြီးခဲ့တဲ့ဆိုရပချမ်းဟိုလိုက်ရောဘောသူညီမှုရအောင်ဆောင်ရွက်ပြီးခဲ့ကြတာဖြစ်ပါတယ်ဒါကြောင့်မလို့ဒီ SEO ကိုခြေကထားပြီးတော့ပေါ့ဒီပေါ်မှာခုနဆက်ပြီးတော့ဒီအားလိုက်တဲ့ရှိတယ်ဆိုရင် SOP ဒီ TOR တို့မှာဒီဆက်လက်ပြီးတော့တိုးချဲ့ပြီးတော့ဆောင်ရွက်နိုင်ဖို့ကျွန်တော်အနေနဲ့တော့ဟိုဒါလေးလည်းဆွေးနွေးလိုပါတယ်
ဒီလ15ရက်နေ့ကကျင်းပတဲ့ NCA လက်မှတ်ရေးထိုးတဲ့နှစ်နှစ်ပြည့်အခမ်းအနားအပြီးမှာတိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံပြီးလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေကိုပြန်လည်သုံးသပ်ဖို့ဆွေးနွေးခဲ့တဲ့နောက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA အကောင့်ထဲပေါ်မှုပြန်လည်သုံးသပ်တဲ့အစည်းအဝေးကိုကျင်းပခဲ့တာဖြစ်ပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ရှိပါပြီ VOA ရဲ့ဗုဒ္ဓနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 9323ညလိုင်းနူမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံဝယ်အတွင်းမှာတော့လူဒုနဲ့ကျမ်းမာရေးအားကစားခန္ဓာနဲ့အတူဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်တင်ဆက်တဲ့အခါမှာတော့
သားရောင်ခွဲကြခြင်းဘာသာခွဲကြခြင်းလူမျိုးခွဲကြခြင်းမရှိပါဘူးကျောသားရင်သားခွဲကြခြင်းလည်းမရှိပါဘူး humanitarian assistance ပေးတဲ့အခါမှာတ
ည်ငြိမ်နောက်ပိုင်းမကြခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့လူမှုနဲ့ကျန်းမာရေးအစီအစဉ်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီဒီတစ်ပတ်မှာတော့ယောဂဝေဒနာခံစားရလို့ခွဲစိတ်ကုသမှုခံယူရပြီးနောက်နာကျင်မှုဝေဒနာတက်သွားအောင်ဂရုစိုက်ကုသပေးနိုင်တာဟာကျန်းမာရေးစောင့်ရှောက်မှုအစဉ်အတန်းမြင်မာတာကိုဖော်ပြနေပါတယ်။ဒါကကျန်းမာရေးစောင့်ရှောက်မှုအစဉ်အတန်းကိုမြင့်တင်တဲ့နေရာမှာအရေးလက်ကြီးပါတယ်။လူမှုနဲ့ကျန်းမာရေးကဏ္ဍမှာဒေါက်တာတန့်စော်ကတင်ပြထားပါတယ
်။ခွဲစိတ်ကုသရတော့မယ့်လူနာတွေဟာခွဲစိတ်ကုသမှုခံယူပြီးတဲ့အခါကြုံတွေ့ရမယ့်နာကျင်မှုဝေဒနာတွေအတွက်စိုးရိမ်ပူပန်လေးရှိကြပါတယ်တိုးတက်လာတဲ့ဆေးဝါးကုသမှုနည်းပညာတွေကြောင့်ခွဲစိတ်ပြီးကြုံတွေ့ရတဲ့နာကျင်မှုဝေဒနာတွေဟာတဖြည်းဖြည်းလျော့နေလာလျက်ရှိတယ်လို့ခွဲစိတ်ထုကုဆရာဝန်ကြီးဖြစ်သူပေါမောက်ခဒေါက်တာဦးသိန်းမြင့်ကပြောပါတယ
်ဆရာတို့ဆရာလက်တွေ့ပါပဲဟိုတုန်းကဆရာတို့စာရှင်ဖြစ်ကစားခွဲတော့ဆိုလူနာတွေကခွဲပြီးလို့ရှိရင်ဒီခါလည်းနောက်တစ်ခါခွဲရမှာကြောက်တယ်ပေါ့နော်အခုဆိုရင်တို့ကဒီဟောပေါ့ကျဉ်တတ်တယ်အရင်တက်တာလေဆိုတာဒါကလက်တွေ့ပါပဲနော်
ခွဲစိတ်ကုသမှုပြုလုပ်ပြီးတဲ့အခါမှာနာကျင်မှုဝေဒနာတွေကိုအနည်းငယ်များခံစားကြရမှာပါခံစားရတဲ့နာကျင်မှုဝေဒနာတွေကိုထိထိရောက်ရောက်ထိန်းချုပ်မှုမပြုလုပ်နိုင်ခဲ့ဘူးဆိုရင်လူနာရဲ့ကြောက်ရွံ့ဆိုးရိမ်မှုတွေနဲ့အတူလှုပ်ရှားတော်လာမှုတွေရောနေသွားပြီးမလိုလားတဲ့နောက်ဆက်တွဲဆိုးကျိုးတွေကြုံတွေ့ရနိုင်တယ်လို့အယူအကျစ်ပြန်လည်တန်ဆွမ်းရေးအထူးကုဆရာဝန်ကြီးဖြစ်သူပါမောက်ခဒေါက်တာဒေါခင်မျိုးလှကပြောပါတယ်
ခွဲစိတ်ပြုတဲ့အခါမှာဆိုကျမတို့ကချုပ်တင်ပြီးတော့ပြင်ဆင်ရတာလေးရှိပါတယ်။မခွဲစိတ်ခင်နေရနေပြီးတော့အားလုံးက multidisciplinary team နဲ့နေပြီးတော့ဆက်စီရပါတယ်။အဓိကကတော့ခွဲစိတ်တဲ့ဆိုလို့ရှိရင်တော့ခွဲစိတ်ဆရာဝန်ကြီးတွေကအဓိကဖြစ်ပါတယ်။အဲ့ဒါအပြင်မေးစိတ်ဆရာဝန်ကြီးတွေရှိမယ်။ကျန်တဲ့ပညာရှင်တွေအားလုံးရှိပါတယ်။သူတို့ကနေပြီးတော့မှဒီလူနာတယောက်ကမခွဲစိတ်မိလေရောဒီယောဂဝေဒနာကြောင့်နာကျင်မှုဝေဒနာတွေရောပါတော့အောင်ပြီးတဲ့အခါခွဲစိတ်နေတဲ့အချိန်ဒီမှာလေးကချုပ်တင်ပြီးတော့ပြင်ဆင်လုပ်ဆောင်ရတာလေးရှိပါတယ်။အဲ့ခါကျမှသာနဲ့ခွဲစိတ်ပြီးတဲ့အခါမှာလေနာကျင်မှုဝေဒနာတွေကရောပါတော့တာဖြစ်ပါတယ်။ဒီလိုလိုအဲ့ဒီညမှာပိန်ကိုကျမတို့ကတိကျ control မလုပ်နိုင်ခဲ့ဘူးဆိုလို့ရှိရင်တော့လူနာကခွဲစိတ်ပြီးတဲ့အခါမှာအချိန်နဲ့ပြန်ပြီးတော့လှုပ်ရှားရတာပေါ့နော်ဒီ activity ကိုပုံမှန် activity တွေကိုပြန်ရအောင်လို့လေ့ကျင့်ပြရတဲ့ဟာတွေရှိပါတယ်အဲ့ဒီခါကြတဲ့ခါမှာ तू ကကြောက်နေမယ်ခွဲထားတဲ့ခါကြောင့်ဒဏ်ရာကြောင့်မလို့ तू တိတ်ပြီးတော့မလှုပ်ရှားရဲ့အပိုင်းတွေရှိနေမယ်နောက်နားနေမယ်နားရတော့လည်းမလှုပ်ဘူးဆိုလို့ရှိရင်တော့ तू ရဲ့ကြွက်သားအားတွေကျော်လာတယ်ပုံမှန်ပြန်ပြီးတော့လှုပ်ရှားသွားလာဖို့အတွက်ကိုနည်းနည်းလေးပို့ပြီးတော့အချိန်ယူရပါတယ်ဒါကြောင့်အဲ့လိုမျိုးတွေမဖြစ်စေဖို့အတွက်လူနာတွေမှာလည်းတို့ရဲ့ခွဲစိတ်ပြီးရဲ့ခွဲစိတ်မြင်ကလေးကတို့ကဒီအကြောင်းတွေကိုချုပ်ပြီးတော့တိထားမယ်ဘယ်လိုလေ့ကျင့်ခန်းတွေလုပ်ရမလဲဆိုတာတိထားမယ်ခွဲစိတ်တွေတော့မှလည်းကျမတို့ဒီပညာရှင်တွေအဖွဲ့ရနေပြီးတော့သက်ဆိုင်တဲ့ပညာရှင်တွေကနေပြီးတော့ခွဲစိတ်ဖို့နေစဉ်မှာလည်းပဲဝေဒနာကိုမခံစားရဖို့ပေါ့နော်ပိန်ကိုမခံစားရဖို့ခွဲစိတ်ပြီးနလန်ထားတဲ့အချိန်ဒီမှာလည်းပိန်ကိုမခံစားရဖို့အတွက်ကိုဆိုပြီးတော့ဒါတွေကိုထိန်းချုပ်ပြီးတော့အခုတော့လောက်ခိုင်းနေတာဖြစ်ပါတယ
်ခွဲစိတ်ကုသမှုပြုလုပ်နေစဉ်နဲ့ခွဲစိတ်မှုပြုလုပ်ပြီးတဲ့အချိန်တွေမှာနာကျင်မှုဝေဒနာတွေကိုယုံနေတတ်တာအောင်ဆောင်ရွက်မှုတွေဟာအားနည်းနေပါသေးတယ်ယောဂတစ်ခုတည်းကိုကုသတာမျိုးမဟုတ်ပဲလူနာရဲ့စိုးရိမ်ကြောက်ကြောက်မှုတွေယုံနေတတ်တာစေဖို့နဲ့စိတ်ချနှဲမှုရရှိစေဖို့ကိုလည်းထည့်သွင်းစဉ်းစားပေးဖို့လိုတယ်လို့အယူအထုကဆရာဝန်ကြီးဖြစ်သူပါမောက်ခဒေါက်တာဦးမြင့်တောင်းကပြောပါတယ်
နောက်တစ်ခုကဆရာဝန်ကြီးပန်းရပါဆရာဝန်ကြီးပန်းရခွဲစိတ်ကုသတဲ့အခါမှာယောဂပျောက်ကင်းတက်တာရေပုံတွေ့တယ်မကပဲနဲ့ကုသနေစဉ်ကာလအတွင်းနဲ့ကုသပြီးတဲ့အချိန်မှာနာကျင်မှုဝေဒနာမခံစားရအောင်လူနာဘက်ကရင်စိုးရင်ကြောက်ကြမှုမရှိရအောင်ဖွဲ့ပြီးလို့ရှိရင်နာကျင်မှုလင်းလင်းတက်တာနေအောင်လှုပ်တဲ့အခါမှာကိုယ်ခွဲစိတ်မှုကုသမှုပညာရတစ်ခုလည်းကမကပဲနဲ့ပေါ့ကိုယ်ခွဲစိတ်ရမှာပါဝင်တဲ့ဒီအဖွဲ့ပေါ့နော်ဒီစီပဲဆိုင်ရာဆရာဝန်ဖွဲ့ပြီးနော်နောက်ပြီးတော့ကျွမ်းကျင်တဲ့ဒုနာပြုတွေခွဲစိတ်ကံထောက်ကူပြီးတော့တခြား supported facility တွေရာအစဒါတွေနဲ့စုပေါင်းလှုပ်ဆောင်မှရမယ်ဆိုတဲ့ concept ပေါ့ attitude မျိုးဒါခွဲစိတ်ဆရာဝန်တွေဘက်က ခုချိန်ဒီအားနည်းချက်ရှိသေးတယ်။အဲနဲ့ဒီပိမက်ဒီဆင်ဒီပလိုမာမဖြစ်ခင်ကာလာတော့ကနဲ့ခုနဲ့ဆိုရင်တော့အဝဲနဲ့စာတော်တော်လေးတက်လာသလိုစကေးကလည်းတော်တော်တက်လာကြတယ်
။နာကျင်မှုဝင်နာတွေကိုနည်းနိုင်သမျှနည်းအောင် Q-site ပြည့်စုံကူတာပေးခြင်းဟာလူနာတွေရဲ့အားကိုးယုံကြည်မှုကိုပိုပြီးရရှိစေတဲ့အချက်တစ်ခုဖြစ်ပါလေ။နိုင်ငံတကာအဆင့်မြောင်ကြိုးစားနေတဲ့ပြည်တွင်းဆေးရုံတွေအနေနဲ့နာကျင်မှုနည်းတဲ့ခွဲစိတ်ကူတာမှုတွေလုပ်နိုင်တဲ့အကြောင်းကိုပြည်သူတွေသိအောင်ကြေကြေပြန့်ပြန့်အသိပေးတင်တယ်လို့ဒေါက်တာဦးမြင့်တောင်းကပြောပါလေ။
ပို့ဆော့ pain free ရဖို့ကျွန်တော်စောစောကပြောတဲ့ကိုပေါ့ pain free society တို့ pain free hospital တို့ဆိုတာသူတို့နိုင်ငံမှာရဲရဲဝံ့ဝံ့နဲ့အမခံပြီးတရားဝင်ကြီးညာတဲ့နောက်ပြီးဆွဲဆောင်စီရင်ပြီးလူနာတွေကိုဖိတ်ခေါ်တယ်ဆိုတဲ့အနေအထား advertise ထုတ်တဲ့အနေအထားတိတော့မှတခြားနိုင်ငံတွေမှာရှိတယ်ကျွန်တော်တို့နိုင်ငံတွေမှာလည်း government စီရင်ပြီး private စီရင်ပြီးဒီလိုအမခံခြင်းမျိုးပေးနိုင်အောင်ကြိုးစားကြမယ်ဆိုလို့ရှိရင်မဖြစ်နိုင်တဲ့အကြောင်းမရှိဘူးကျွန်တော်ယူဆပါတယ်
ခွဲစိတ်ကုသမှုခံယူပြီးတဲ့အချိန်မှာကြုံတွေ့ရမယ့်နာကျင်မှုဝေနာတွေကိုယောနေတက်တောက်အောင် Q-site ကုသပေးခြင်းဟာကျန်းမာရေးဆောင်ရှောက်မှုအဆင့်တန်းကိုမြင့်တင်တဲ့နေရာမှာအရေးပါတဲ့အချက်တစ်ခုဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ဒေါက်တာတန်းစောတင်ဆက်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုထောက်ပံ့ရေးပြည်လည်နေရာခြားသားရေးနဲ့ဖွံ့ဖြိုးရေးကော်မတီ UEHRD ကိုဒေါန်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်နဲ့ဖွဲ့စည်းထားပါတယ်ဒါပေမဲ့နိုင်ငံတကာအတိုင်းအဝန်းရဲ့ပြင်းထန်တဲ့ဝေဖန်ရှုတ်ချမှုတွေနဲ့ပြည်တွင်းတချို့အစိပ်ပိုင်းတွေရဲ့ကန့်ကွက်မှုတွေရှိနေခြင်းမှာ UEHRD ကော်မတီရဲ့ရည်ရွယ်ချက်တွေကိုလက်တွေ့အကောင်အထည်ဖော်ဖို့ဖြစ်နိုင်ပါမလားဘယ်လိုစိန်ခေါ်မှုတွေရှိနိုင်ပါသလဲဆိုတာဒီ UEHRD ကော်မတီရဲ့သတင်းနဲ့ဆက်သွယ်ရေးဒါရိုက်တာဦးကျော်မြိုင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုဒီတစ်ပတ်နားဆင်နိုင်ပါပြီ
အခုမှတော့ဒီအဖွဲ့ဖော်ဆရာကြာဟာလူသားချင်းစာနာမှုအထောက်ပံ့ပေးမယ်ပြည်လည်နေရာခြားထားရေးလုပ်မယ်ဖွံ့ဖြိုးရေးလုပ်မယ်ဆိုတာအကုန်လုံးကောင်းတဲ့လုပ်ငန်းတွေဖြစ်ပါတယ်။ဒါပေမဲ့ခုနိုင်ငံတကာကပြောနေဆွေးနွေးလုပ်နေကြတဲ့ကိစ္စမှာတော့မြန်မာနိုင်ငံဟာဒီလုပ်ငန်းတွေအားလုံးနဲ့ဆန့်ကျင်ပြောသူတွေဝေဖန်နေရတာတွေ့ရပါတယ်။စာနာမှုအထောက်ပံ့ပေးဖို့နိုင်ငံတကာကခွင့်တောင်းတာကိုလည်းဝင်ငွေမပေးဘူးပြည်လည်နေရာခြားထားရေးအတွက်လည်းသူတို့စိတ်မပါဘူးလုပ်နေတယ်။ဘာညာစသဖြင့်ပြောနေကြပါတယ်ဆိုတော့ဒီဖွဲ့ရင်ဆိုင်ရမယ့်စင်ခေါ်မှုတွေကတော်တော်များမယ်လို့ထင်ပါတယ်။ဆိုတော့စာနာမှုအထောက်ပံ့ပေးဖို့အတွက်နိုင်ငံတကာအဖွဲ့အစည်းတွေဝင်ခွင့်မပေးဘူးဆိုတာနဲ့ပတ်သက်ပြီးတော့ဘာများပြောကြမှာလဲခင်ဗျာ
ဒီဖွဲ့ဖွဲ့ရတဲ့ဟိုအကြောင်းရင်းကလုပ်ငန်းကြီး300ရှိပါတယ်အဲ့ဒီ3ခုထဲမှာပထမဦးဆုံးလူသားချင်းစာနာမှုဆိုတာအစိုးရအနေနဲ့ဒီတိုင်းပြည်မှာတိုင်းပြည်ပြည်သားတွေပေါ်မှာမိဘလိုဖြစ်တဲ့အတွက်ကြောင့်တားရောင်ခွဲခြားခြင်းဘာသာခွဲခြားခြင်းလူမျိုးခွဲခြားခြင်းမရှိပါဘူးကျော်သားရင်သားခွဲခြားခြင်းလည်းမရှိပါဘူး Humanitarian assistance ပေးတဲ့အခါမှာဒီမျိုးသွားလိုရင်လိုအပ်တယ်လို့ပြောအစီအစဉ်ရှိပါတယ်စေတနာလည်းရှိပါတယ်နောက်တစ်ခုကတော့ resettlement ကတော့တပည့်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေပြန်လာဖို့ကိစ္စဒီမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံဆက်ဆံရေးရာဆွေးနွေးထားတာရှိပါတယ်အဲ့တော့ဟိုမြန်မာအစိုးရအနေနဲ့လည်းလက်ခံမယ်ဆိုပြီးတော့ပြောထားတာရှိပါတယ်အစိုးရအချင်းချင်းအဲ့ဒါတွေကိုအကောင့်တွေပေါ်ဖို့တက်ကဆိုတာလုံနေပါလား
ဆိုတော့
တခြားနိုင်ငံတွေကတော့ဝေဖန်ပြောတာကတော့ဒါကတော့ဝေဖန်မှုကတော့ရှိမှာပဲ
ဒါပေမဲ့တကယ်လက်တွဲမှာတော့နိုင်ငံတကာအကူအညီပေးမယ်ဆိုရင်လည်းပဲမြန်မာအစိုးရကသဘောတူမယ်ခွင့်ပြုမယ်ဆိုတဲ့သဘောပေါ့ခင်ဗျာ
နိုင်ငံတကာဆိုတာဟိုကျယ်ပြန့်လွန်အကြီးပါလေကျွန်တော်ဒီဖွဲ့ဖွဲ့တော့ဒေါန်ကန်စုကြည်နေကုန်းထဲမှာလည်းပါပါတယ်နိုင်ငံတကာအဲမှာသူကဘာပြောထားလဲဆိုတော့ World Bank နဲ့ ADB ပြောထားတယ်နောက်ပြီးတော့ကျွန်တော်တို့အပေါ်မှာမြေတားအစိမ်းနိုင်ရှိတဲ့နိုင်ငံတွေပေါ့နော် friendly countries တွေတို့အကုန်လုံးပါပါတယ်ဒါတွေကမင်းကွန်းထဲမှာလည်းပါပါတယ်ဒီဖွဲ့ကိုဖွဲ့တဲ့အထက်မှာလည်းပါပါတယ်ကြီးညာချက်ထက်မှာလက်ခံမှုအရှင်းမင်းရှိတယ်ဆိုတာ
ဟုတ်ကဲ့
ဟိုလက်ခံနေဆိုတာလည်းဟိုအနေချင်းညချင်းလုံးလို့မရပါဘူးဆွေးနွေးရမယ်ဟာတိုင်ပင်ရမယ်ဟာစီစဉ်ရမယ်ဟာတွေရှိပါတယ
်နောက်တစ်ခုကအဲ့လုပ်ငန်းတာဝန်၄ခုဖော်ပြထားတာတွေ့ပါတယ်အဲ့မှာအကူအညီတွေထိထိရောက်ရောက်ပေးဖို့ဆိုရက်ကစားပါခင်ဗျာစောစောကကျွန်တော်မေးပြီးပါပြီအဲ့ဒါကဒါပေမဲ
့
တချို့ကတော့သူတို့သွားခွင့်မရဘူးဘာညာဆွေပြောနေရတယ်မြန်မာအစိုးရဘက်ကတော့စေတနာနဲ့လာတဲ့လူတွေဒါသဘောထားမှန်ကန်တဲ့အဖွဲ့အစည်းတွေကိုဒါပေးမယ်ဆိုရက်သဘောပါခင်ဗျာ
ဟိုဒီလိုရှိပါတယ်နိုင်ငံတော်အစိုးရဆိုတာဒါဘယ်အစိုးရ ไม่สู้ว่าประมาณสู้ยังมาไม่บ้างลงยงยี่บ่นะนั่งไงลงยงยี่โอ้แท้จริงเส้นซ่าเลยแล้วพี่ก็เนี่ยมีมาดีกันยังไงมาเรื่อยๆเนี่ยเส้นเส้นเพียงละไม่เพียงละแล้วพี่ก็พอใจอะไรได้จ้าแต่พอใจแล้วสุดแล้วที่อะไรเสียพอใจเลยยืดเจ็ดเดียดตรงนี้นั่งก็พอใจเลยยืดเจ็ดเดียดไปที่แล้วสุดแล้วไม่ติดเลยตัวเจ้า สิ่งที่เส้นนั้นลงมาได้นั่นก็เป็นลงอยู่ด้วยกันใช่ไหมครับใช่ครับแล้วทุกอย่างเป็นเนี่ยชาติไทยไปมีจีมาเลยเป็นเนี่ยชาติไทยมาแต่เพื่อนงงงูยาวเนี่ยรูปยังคอมเมกิซามาปีนี้มาส่วนทุเรศสิ่งเอลูจ้าวเลยแล้วเนี่ยปัจจุบันเราเป็นลูกแค่ด้วยนั่นแหละครับเนี่ยเรื่องดูเพื่อนมาเนี่ยเป็นคนละกิจการเอ็ดยังก็เลยกิจการเราว่าสัญญาวันนี้ทำอะไรบ้างนะสัญญาสุราดี social welfare ปีเราดูวันนี้ดอกเตอร์วันนี้เราเลิกเตอร์โซเชียลเวลเฟร์ปีเราดูวันนี้ดอกเตอร์วันนี้เราเลิกเตอร์โซเชียลเวลเฟร์ในสายเนี่ยปีกันจะเราลาวกันในสายเนี่ยลาวกันส่วนตัวสายเนี่ยมันสื่อในสายเนี่ยแล้วในงานนี้วันนี้ทำในสายเนี่ยอะไรเอาเดี๋ยวจะสิมันเงินชาวเดือดสนุกจะเลวมาบ้างปีเรื่องมาการเราสุยาบาเวลโลโลว่าเท่ากันในลุชีเอ็กังเวตในลุชีเอ็กแล้วสุยาเราดูลุ้นลุ้นทายใจเขาปีเราดูทุกเรื่องเนี่ยจูซี่บ้าจีบีก็
เราว่ามันเพี้ยไปเลยเอาเนี่ยไอ้ซีซีบีมาเล็กขึ้นมาชัวร์บางทีซีซีมาเลยคุณพี่เนี่ยจะรอตัวอินเดียมิสูเกบีบ้ามาบ้าบุสรอไอ้ชาเลเบตรอแค่แค่สิเมติมาเลยอะไรเป็นลูกจอลนั่นเมติมาเลยเขมีไอ้แค่แค่โอ้ไอ้ฮาร์โร่จะน้องไปเนี่ยกันน้ำมือจะน้องเป็นลูกมาไม่พี่จะมาได้เนี่ยเป็นลูกพี่บ่นะไอ้ยังแค่กิจสาวไม่ทำอะไรดีหรอกอุมาสัวร์ละประมาณเดียวยังเกิดขึ้นมาในไทยในเรื่องลู่เร่มีลองด้วยเลย มาบ่นในบาร์เองไม่ใช่เราสุดเลยใช่ไหมกูก็มาสัวร์แล้วนะไอ้น้องกูว่ามาบ่นในมิจฉาโกงมีลองด้วยเลยใช่ไหมดูบาร์เริ่มเลยยังกูมาใช่ยังมีเนี่ยมาตัวพี่ว่าตัวพี่ว่าไม่ใช่จะนั่นมาบริวบาร์ใช่ไหมโอ้มาโกงไอ้น้องกูสิเนี่ยชีพิดาชีพิดาสุดเลยใช่ไหมดูโกงงานเชื่อบีมาบ่นในมิจฉาโชคเบี้ยวไม่ใช่ไอ้เราที่เกิดจะมาเราเอาเชื่อมาเราได้ใจเราจะนำที่ว่าจะนั่นแหละกูก็น่าอุบามาไม่จ่ายเลย
คุณดีเพื่อไปอะไรบ้างมาจากไหนบ้างนะแต่เนี่ยจะน่ารู้ว่าเราดองซังที่เบียร์ได้มาเว้ยจะน่ามีมาดีอย่างกูดาที่เอ็นเอาปูกระตัวอัฐวาเลยงานจะได้ไปยังไม่ไปได้ไปในกองเนี่ยไม่ไปในว่ามันต้านในมาอุบัติเนาะ แล้วก็ในงานดูในงานบ้านเลยอะในงานยามาชีเอเมริกาว่าออสเตรเลียซาบิเทมบอกแล้วในงานดีดีมาชีเอลุยอะถ้าสัญญาตายงถ้าสัญญาว่าจะบุญมาได้กี่เมชเนี่ยมาเสร็จไปบีบอ่ะตัวลูกยานายของเราจีโน่ซีเซนเนี่ยเล่าท่าว่าเลยเว็บไซต์เลยเล่าท่าเลยเฟซบุ๊กเลยเล่าท่าเลยแล้วก็ทำบ้านเราแบบไพรเวทแบงก์เนี่ยมีความเสี่ยงเนี่ยสูงด้วยยาวเลยเล่าท่าว่าแล้วในงานยาลุยอะไรตายวันนี้มาตัวบีบอ่ะ
รู้ว่าไหมปีนี้อะไรอะไรที่เป็นสิ่งนั้นเท่าไรลูกเชนตัวชาวบ้านชาวนาชาวบ้านนี่แหละปีนี้นะเว็บไซต์มาเลยลูกเชนสิ่งนี้อยู่จริงๆเต็มใจว่าสิ่งนี้ใช่ไหมโอเคดีกว่าจะนำไปเดบิวต์ทรานสเปอร์เรนซ์เปล่าบ่เนาะโอเคป่ะด้วยว่าอะไรเลยว่านั่งงานจากสิ่งที่คำนี้ทุกเรื่องมาไม่ยอมบีรอสิ่งที่คำมือสุดหรอโอเคจริงๆอินเตอร์เนชั่นแนลว่าออเดดฟอร์มเนี่ยเราพูดถ้าเกิดว่าเราต้องดูดีอะทรานสเปอร์เรนซ์เนี่ยประเดี๋
Kanja audit permit logo.
So not to cook Ima.
အခုပြည်တွင်းပြည်ဝဆိုဒီပြည်ပနိုင်ငံတွေကိုခွဲမယ်ဆိုရင်တချို့ကမြန်မာနိုင်ငံပေါ့ဒီကိစ္စနဲ့ပတ်သက်ပြီးတော့စာနာမှုပြသပြောဆိုတဲ့နိုင်ငံတွေတွေ့ရပါတယ်အဲ့ဒီနိုင်ငံတွေကရောဒီကိစ္စတွေမှာအကူအညီပေးဖို့အထောက်ပံ့ပေးဖို့ကိစ္စကန့်လန့်နိုင်ရှိလာပါဘူးလားခင်ဗျာကန့်လန့်နိုင်တော့ဟိုကျွန်တော်အသေးစိတ်တော့မသိသေးပါဘူးဘာလို့ဆိုတော့အခုကဖြစ်စဉ်ကသိမြန်နေရလေဥပမာဆို Tavare. Alone never piam, Dunia Belue, Weban, Weban, Belue Sora, Sora, mi da tha pi lo a lo ne ba pya me lo nyan ja je pe tha ba le
hoke now tin naw tin ne a khe khe song ne ye she lo wa ma kisa tu kha lo de da phun phyu ne pati pakha kin we ye phit ba le a khu ma ba phit sin ga sai myan ni le di lo phit sin le myan ni le a chain ma ဥကြောမြိုင်တို့ရဲ့လုပ်ငန်းတွေစတင်မှုကလည်းပဲတည်ငြိမ်မှုအေဂျင့်မှုနဲ့ပုံမှန်အခြေအနေပြန်လည်ရောက်ဖို့ရနေတဲ့လိုအောင်မဲ့ထင်ပါတယ်အဲ့ကိစ္စကိုဘယ်လောက်ကြောက်မဲ့ထင်ပါလဲအဲ့တော့တကယ်တမ်းလုပ်ငန်းကိုစတင်ဆောင်ရွက်နိုင်ဖို့အတွက
်ဒီလက်ရှိပါတယ်ဘာလို့ဆိုတော့ဒီဒီကိန်းပြဿနာကပြောမယ်ဆိုရင်ဘိုးတော်ဘုရားလက်ထက်ကနေစပြောပါဗမာတိုင်းမှာရခိုင်ပြည်နယ်ဥသာသိမ့်တဲ့အချိန်ကနေစပြီးတော့ဖြစ်လာတဲ့ကိစ္စအဲ့တော့အခုရခိုင်လူမျိုးကလည်းကျွန်တော်ပြည်အောင်စုရဲမှာပါတဲ့လူမျိုးတစ်မျိုးဖြစ်တယ်။ဒါပေမဲ့ဟိုရှေးတုန်းကအာဃာတစိတ်တွေကြံသေးတာလည်းရှိရပါတော့နော်။ဒါကတော့လူမျိုးချင်းချင်းဖြစ်တဲ့ကိစ္စ။ဒါပေမဲ့ကျွန်တော်အမြင်ကတော့ဘယ်လိုပဲဖြစ်ဖြစ်ဒီရေရှည်မှာငင်းငန်းစွာနေမယ်ဆိုလို့ရှိရင်နိုင်ငံတွေလည်းတစ်ချိန်တုန်းကရန်သူဖြစ်ပေမဲ့နောက်ကြတော့မိတ်ဆွေဖြစ်တယ်။ဥပမာဂျပန်နဲ့အမေရိကကိုကြည့်နော်ဥပမာဒီနှစ်ခုပဲကြည့်ပါအဲ့တော့ပြီးတာတော့ပြီးတာပြန်ပြီးတော့ဘယ်လိုမှလုပ်လို့မရအောင်ရှေ့ကိုသွားတဲ့အခါမှာငင်းငင်းချမ်းချမ်းနဲ့တည်တည်ငြိမ်ငြိမ်နဲ့စိတ်ကောင်းစေတနာကောင်းနဲ့လုပ်မယ်ဆိုလို့ရှိရင်အဲ့ဒီစိတ်တွေများလာတယ်နဲ့အမြပို့ပြီးတော့ဖွံ့ဖြိုးရေးလုပ်ငန်းတွေပို့ပြီးတော့မြန်ဆန်ပြီးတော့ပြီးသွားမှာပဲနှေးနေတယ်ဆိုရင်တော့နှေးတာနဲ့မြကြာမှာပဲအဲ့လိုရှိပါတယ
်ဟုတ်ကဲ့ဒီကောင်းဆောင်မှုပိုင်းကဒီလိုအမြင်ရှိတယ်မြုံမှန်းတဲ့ဒါပေမဲ့တကယ်အုတ်ထည်လူတို့ကိုသက်ဝင်ယုံကြည်လာအောင်ပူပေါင်းဆောင်ရွက်လာပါဝင်လာနိုင်အောင်တော့ဘယ်လောက်ထိလွယ်လွယ်ကူလုပ်နိုင်မယ်ထင်ပါတယ်ခင်ဗျာတော်လေးခက်ခဲမဲ့ကိစ္စဖြစ်မနေဘူးလားဟ
ိုဟာဒီလိုပါကောင်းဆောင်ဆိုတာကတော့ကောင်းဆောင်လုပ်တဲ့အခက်ခဲကိုရင်ဆိုင်ဖို့သူကမကြောက်လို့ကောင်းဆောင်တက်လို့တောင်းအဲ့တော့ကျွန်တော်တို့လည်းအခုဒီရေးရကြဒီဖွဲ့ပြီးတဲ့နောက်ပိုင်းမှာရိုးရိုးလူတို့ဒီအုံနဲ့ညီလူတို့ကို public relations လုပ်တဲ့ညီ communicate လုပ်တဲ့ညီဒီနည်းတွေအကုန်လုံးရှင်းပြအင်အားတွေတုံးပြီးတော့ကျွန်တော်လုပ်မှာပါအဲ့တော့စိန်ခေါ်မှုကိုကြောက်နေတော့ခေါင်းဆောင်မလုပ်ဘဲနဲ့ထိုင်နေဖို့ပဲရှိတယ်အဲ့တော့ခေါင်းဆောင်လုပ်တဲ့လူကလည်းစိန်ခေါ်မှုကိုရင်ဆိုင်ရဲအတွက်ကြောင့်ခေါင်းဆောင်နေနေတဲ့သူကသူ့ဘာလို့ခိုင်းနေတာဖြစ်ပါတယ်ဥပမာဆိုရင်နိုင်ငံတကာအကုန်လုံးပြောကြတဲ့တခါလေ religious persecution လုပ်တယ်ဘာညာလျှောက်ပြောနေတာအဲ့နဲ့ရန်ကုန်မြို့မှာလာကြည့်ပါရန်ကုန်မြို့ဗန်းလေးမြို့အကုန်လုံးဘာသာပေါင်းစုံမင်းချမ်းချမ်းပြောရှင်နေနေနေကြတာ
အဲ့ဒါရောဟုတ်ပါတယ်ဒါပေမဲ့ဒီဟာကိုပြင်းပြထန်ထန်ဆက်ညှိဖို့ကြိုးစားနေတဲ့အုပ်စုလည်းရှိရလေ
ဟုတ်တယ်ဟုတ်တယ်ရှိပါတယ်ကျွန်တော်သိပါတယ်ဘယ်လိုဆန့်ကျင်နေလဲဆိုတာလည်းသိပါတယ်ဒါနဲ့ကျွန်တော်ဗုဒ္ဓဘာသာဆိုတော့ကျွန်တော်အမြင်ကတော့မဟုတ်မမှန်တဲ့စကားကိုသစ္စာနဲ့ပဲမှန်ကန်တဲ့စကားနဲ့ပဲတုံ့ပြန်လို့ရတယ်အပြင်မှာတော့ဒါငကိုတွေကမုန်းဒီတဲ့စိတ်ရှိနေတဲ့ဒီစိတ်ကိုခံဖြစ်နေတဲ့ဟာတော့ဒီလိုပဲပြောကြမှာပဲဒါမထူးဆန်းမအောင
်ဦးကျော်စံသားရဲ့မျက်မှောက်ရေးရာသုံးသက်ချက်အစီအစဉ်မှာအပြောလွယ်အလုတ်ခက်မဲ့ရခိုင်ပြည်တနာဖြည့်ရှင်းရေးဆိုတာကိုနှားဆင်ခဲ့ရတာပါဒီအစီအစဉ်ကိုသူယုံကြည်ရာအပတ်စဉ်ကန္တာနဲ့ဒူးဂျာသာဝတိနေ့မနက်ခင်းမှာပြန်လည်နှားဆင်ရဖို့ရှိပါတယ်တခါဂျာသာဝတိနေ့ညာပိုင်းထုတ်လွှင့်မဲ့ VOA အစီအစဉ်မှာတော့ဦးဝင်းမင်းရဲ့တမ်းမာရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနှားဆင်ရမှာဖြစ်တယ်လို့တောက်ကြညမှာတော့အမျိုးသမီးကန္တာသုဒ္ဓဆုံးနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကန္တာတွေကိုနှားဆင်ရမှာဖြစ်ပြီးစနေနေ့ညထုတ်လွှင့်မဲ့ VOA တိုက်ရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကြည့်ရအောင်ပ
ါသောရရှင်များခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင့်အဲ့ဒီဒေသကမွတ်စလင်တွေတိုက်နဲ့ကြီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပြီးမှာတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့နိုင်ငံတကာကလှုပ်ဆောင်လာပါတယ်မြန်မာစစ်ခေါင်းဆောင်တွေအပေါ်ဘာကြောင့်အခုလိုပြစ်မှတ်ထားရေးယူဖို့လှုပ်ဆောင်လာတာပါလဲဒီလိုပြစ်မှတ်ထားရေးယူတန်ခတ်မှုတွေဟာမြန်မာဒီမိုကရေစီရဲ့အပြောင်းလဲဆောင်ရွက်မှုတွေအတွက်အထောက်အကူဖြစ်စေပါသလားအဟံတားဖြစ်စေပါသလားဆိုတာကိုဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပို့ပေးထားမယ်ဆိုရင်တိုက်ရိုက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ခင်ဗျာဒါမှမဟုတ်စာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1-232-3994ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းတဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာပါဝင်ဆွေးနွေးလူသူတွေအနေနဲ့ကျွန်တော်တို့ရဲ့ VOA ရုံးချုပ်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးပို့နိုင်ပါတယ်အခုတော့တပတ်အတွင်းမှာရှိတဲ့ဒီအားကစားနဲ့ပတ်သက်တဲ့သတင်းတွေကိုစူးစီးထားပြီးကိုရန်နိုင်ကနေပြီးတော့အားကစားကဏ္ဍမှာတင်ပြထားပါတယ်
လာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဖီဖာဥက္ကဋ္ဌဆက်ပလက်တန်နဲ့ UEFA ဥက္ကဋ္ဌပလတီနီတို့ကိုမိတ်ဆွေဟောင်းတွေအဖြစ်နဲ့2018ကမ္ဘာဖလားကိုတက်ရောက်ဖို့ကြိုးဆိုတယ်လို့ရုရှားနိုင်ငံကပြောလိုက်ပါတယ် Everton သင်းက Ronald Koeman ကိုနီးပြအဖြစ်ကနေထုတ်ပယ်လိုက်ပြီးဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာကျင်းပမဲ့စောင်းသည့် Olympic ပြိုင်ပွဲဟာဘေးကင်းလုံခြုံမှုရှိမှာဖြစ်တယ်လို့တောင်ကိုရီးယားအာဏာပိုင်တွေကပြောလိုက်ပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာအဂိလိုက်ဆောင်မှုအရှုပ်တော်ပုံတွေနဲ့ဘောလုံးလောကကနေတားမြစ်ခံထားတဲ့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဆက်ပလက်တန်နဲ့ဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းမီရှယ်ပလက်တီနီတို့ကိုရုရှားသမ္မတပူတင်ရဲ့မိတ်ဆွေဟောင်းတွေဖြစ်တဲ့2018ကမ္ဘာဖလားကိုတက်ရောက်ဖို့ကြိုးဆိုတယ်ဆိုပြီးတော့ရုရှားအစိုးရပြောခွင့်ရဒမစ်ထရီပက်စကော့ကတောက်ကြနေမှာပြောလိုက်ပါတယ
်
ခင်ဗျားတို့သိတဲ့အတိုင်းကမ္ဘာဖလားဘောလုံးဘွဲ့ဆိုတာတကယ်ပြိုင်ပွဲကြီးဖြစ်ပြီးတော့ဧည့်သည်အားလုံးကိုလည်းကြိုးဆိုသွားမှာပါဒီထဲမှာမိတ်ဆွေဟောင်းတွေလည်းပါပါတယ်FIFA ဥက္ကဋ္ဌဟောင်းဆက်ပလက်တာနဲ့သမ္မတပူတင်တို့ဟာအချိန်တော်ကြာကလေးကရင်းနှီးခဲ့ကြပြီးတော့သမ္မတပူတင်ရဲ့ဥရောပဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းပလတီနီတို့လည်းကောင်းကောင်းသိကြပါတယ်။ဒါကြောင့်မလို့သူတို့ကမော်စကိုမြို့ကနေပြီးတော့ကြိုးဆိုပါတယ
်။မစ္စတာပလက်တာကိုအားကြီးလိုက်စားမှုအရှုပ်တော်ပုံရင်းနဲ့ပတ်သက်ပြီး FIFA ကျင်းဝတ်ဆိုင်ရာကော်မတီက2015မှာယာရုကနေထုတ်ပယ်ခဲ့ပြီးတော့ပလတီနီကတော့သူ့ကိုကျင်းဝတ်ချိုးဖောက်မှုတွေနဲ့ဆွဲဆိုခဲ့တဲ့အမှုယူကန်ရှုံးပြီးတဲ့နောက်2016ခုနှစ်မှာဥရောပဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌအဖြစ်ကနေနှုတ်ထွက်လိုက်တာဖြစ်ပါတယ်သူတို့နှစ်ဦးစလုံးကိုဘောလုံးလောကကနေတားမြစ်ထားတဲ့အတွက်2018ကမ္ဘာဖလားကိုရုရှားအစိုးရဘက်ကပြောသလိုတက်ရောက်လို့ရမရဆိုတာကတော့စဉ်းစားစရာစိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာအဗရန်သင်းကတော့နီးပြရော်နယ်ကွန်မန်ကိုနီးပြအဖြစ်ကနေထုတ်ပယ်လိုက်တယ်လို့တနင်္လာနေ့မှာကြေညာလိုက်ပါတယ်အဗရန်သင်းဟာပြီးခဲ့တဲ့ပရီးမီယာလိဂ်ပွဲစဉ်မှာအာဆနယ်အသင်းကို5ဂိုး2ဂိုးနဲ့ရှုံးနိုင်ခဲ့ပြီးအခုနဲ့ဘောလုံးရာသီ6ပွဲကစားပြီးချိန်မှာလည်း2ပွဲနိုင်2ပွဲစီ5ပွဲရှုံးနဲ့ချစ်မှတ်ပဲရသေးပြီးတော့အဆင့်18မှာရှိနေတာကြောင့်အဗဒန်ကကွန်မန်ကိုထုတ်ပယ်လိုက်တာဖြစ်တယ်လို့ကြေညာခဲ့ပါတယ်ခင်ဗျာအစီမီလန်နောက်တန်းလူဟောင်းကာကာဂလာစီကတော့နိုင်ငံရေးနယ်တဲ့ကိုဝင်ဖို့လုပ်နေပါပြီ။ဂျော်ဂျီယာနိုင်ငံရဲ့မြို့တော်တီဘလီစီမြို့တော်ဝန်အဖြစ်နဲ့ဝင်အရွေးခံဖို့လုပ်နေတာပါ။ဂျော်ဂျီယာရဲ့အာဏာရပါတီဖြစ်တဲ့ Dream Party ကိုယ်စားလှယ်တော်အဖြစ်နဲ့ဝင်အရွေးခံမှာဖြစ်ပြီးတော့သူ့ကို Dream Party တည်ထောင်သူလည်းဖြစ်ဂျော်ဂျီယာရဲ့အချမ်းသာဆုံးပုဂ္ဂိုလ်ကကြောတော့နောက်ခံပေးထားတာကြောင့်လူအထော်များများကလည်းသူနိုင်မဲဆိုပြီးတော့မျှော်လင့်နေကြပါတယ်။သူက2017မှာဘောလုံးကစားတာကနေအနားယူခြင်းကစပြီးတော့နိုင်ငံရေးဘက်ကိုဥလဲလာခဲ့တာပါ။အခုနောက်ပိုင်းမှာတချိန်ကနာမည်ကြီးကစားသမားတချို့လည်းနိုင်ငံရေးလောကထဲကိုဝင်လာနေပြီးတော့ AC Milan နဲ့ Liberia တိုက်စစ်မှုအောင်ဖြစ်တဲ့ George Weah ဆိုရင်လည်း Liberia သမ္မတရွေးကောက်ပွဲမှာဝင်အရွေးခံပြီးတော့ပထမအကြော့ကိုအနိုင်ရထားပါတယ်ခင်ဗျာတောင်ကိုရီးယားနိုင်ငံကတော့ရှင်းနေကြရင်ပြုံချမ်းမှာကျင်းပမဲ့2018ဆောင်းရာသီအိုလံပစ်ပွဲလုံခြုံရေးနဲ့ပတ်သက်ပြီးတော့ထပ်လောင်းအာမခံလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောင်းမှုအန္တရာယ်တွေတိုးလာနေတာကြောင့်ပြိုင်ပွဲရဲ့လုံခြုံရေးအပေါ်မှာအားလုံးကလည်းစိုးရိမ်လာနေကြတာပါ။ဒါပေမဲ့တောင်ကိုရီးယားနိုင်ငံအနေနဲ့ပြုံချမ်းဆောင်းရာသီအိုလံပစ်ပြိုင်ပွဲဟာဘေးကင်းလုံခြုံမှုရှိမှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရရအန်ဖတ်ကတန်မန်နေနဲ့နိုင်ငံသားကုမ္ပဏီတွေရဲ့အမှုဆောင်ရာရှိတွေကိုထောက်ကြားနေကပြောကြားလိုက်ပါတယ်။
We consider
ဆောင်းရာသီအိုလံပစ်ပြိုင်ပွဲအတွင်းမှာပျုံချမ်းကိုလာကြမဲ့နိုင်ငံတကာအားကစားအဖွဲ့တွေအိုလံပစ်မိသားစုဝင်တွေနဲ့ပြိုင်ပွဲကိုလာအားပေးကြမဲ့သူတွေအားလုံးဘေးကင်းလုံခြုံမှုရှိစေဖို့ကကျမတို့အားလုံးရဲ့ထိတ်ဆုံးဦးစားပေးကိစ္စဖြစ်ပါတယ်။2020ပျုံချမ်းဆောင်းရာသီအိုလံပစ်ပြိုင်ပွဲကိုတော့လာမယ့်ဖေဖော်ဝါရီလ9ရက်နေ့ကနေ25ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ American နိုင်ငံ ဘက်မှာတော့ဒီ American ဘောလုံးပွဲတွေအတွင်းနိုင်ငံတော်တချင်းတီးဆိုးနေတဲ့အချိန်မှာတချို့ကစားသမားတွေမတ်တပ်မရက်ပဲဒူးထောက်ကြရတဲ့ပတ်သက်ပြီးတော့သမရ Trump နဲ့ကစားသမားတွေကြားမှာအပြန်အလှန်ဝေဖန်ပြောဆိုမှုတွေဖြစ်နေပါတယ်။သမရ Trump ကတော့နိုင်ငံတော်တချင်းတီးဆိုးချိန်မှာမတ်တပ်မရက်ပဲနေတဲ့သူတွေကိုအသင်းပိုင်ရှင်တွေအနေနဲ့အသင်းကနေထုတ်ပယ်တင်တယ်လို့ပြောလိုက်ပြီးတဲ့နောက်မှာဒီကိစ္စကပိုပြီးတော့ American အမျိုးသားဘောလုံးဖွဲ့ချုပ် NFL ရဲ့အကြီးအကဲ Roger Goodell ကတော့ကစားသမားတွေအနေနဲ့နိုင်ငံတော်တချင်းတီးဆိုးချိန်မှာမတ်တပ်ရက်တင်တယ်လို့ပြောလိုက်ပါတယ်
We believe
everyone, ကျွန်တော်အနေနဲ့ကျွန်တော်ရဲ့ကစားသမားတွေကိုမတ်တပ်ရက်ပေးစီကြပါတယ်မတ်တပ်ရက်ပေးဖို့အတွက်ကိုလည်းအားပေးသွားမှာဖြစ်တယ်လို့လူမှုတိုင်းဝိုင်းအတွင်းမှာလည်းဒီကိစ္စကိုဆက်လုပ်ဖို့လှုံ့ဆော်သွားမှာပါအသင်းပိုင်ရှင်တွေကစားသမားတွေနဲ့ကစားသမားသမဂ္ဂတွေညီအောင်မြို့မှာနေ့ရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်အခုလို့ပြောခဲ့တာဖြစ်ပါတယ်တကယ်လို့ကစားသမားတွေအနေနဲ့ဆက်ပြီးတ
ကိုရနိုင်စူးစီးတင်ဆက်တဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်ကြရတာပါခင်ဗျာ VU ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VU email လိပ်စာ burmese@vuanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VUA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာမနက်ဖြန်မနက်ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00-9:00အထိလိုင်းဒိုမီတာ32/40/48တို့မှာဖမ်းယူနိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတဆောင်းရွက်ချက်တွေပေါ်အပြင်းထန်ဝေဖန်ခဲ့ကြတဲ့Republican Party တက်လက်တော်မှနှုတ်နောက်တစ်ချိန်ပြန်ရွေးမခံမှုဆုံးဖြတ်ခဲ့တာနိုင်မို့ခွင့်လန်းလုံးဝမရှိလို့သာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ Arizona ပြည်နယ်တက်လက်တော်မှ Jeff Flake နဲ့ Tennessee ပြည်နယ်တက်လက်တော်မှ Bob Corker နှုတ်စလုံးဟာနိုင်ငံရေးအရထိနာသူတွေဖြစ်တဲ့အကြောင်းဒီကနေ့ပဲ Twitter လူမှုကွန်ရက်မှာသမ္မတကမှတ်ချက်ပြီးပြောဆိုလိုက်တာပါ။တက်လက်တော်မှ Flake ကတော့2018နိုဝင်ဘာမှာကျင်းပမဲ့ရွေးကောက်ပွဲမှာပြန်ရွေးခံမှာမဟုတ်ကြောင်းလွှတ်တော်မှာမနေ့ကပဲကြေညာခဲ့တယ်လို့သမ္မတထရန့်ရဲ့ဆောင်ရွက်ချက်တွေပေါ်မှာလည်းအပြင်းထန်ဝေဖန်ခဲ့တာပါ။တရုတ်သမ္မတရှီချင်းဖင်ကိုကွန်မြူနတီပါတီရဲ့ခေါင်းဆောင်ဖြစ်နောက်ထပ်တတန်း၅နှစ်ဆက်လက်တာဝန်ယူဖို့ဒီကနေ့ပဲတရားဝင်ယူချက်လိုက်ပါတယ်ကွန်မြူနတီပါတီဘိုးကော်မတီကရွေးချယ်ခဲ့ပြီးတဲ့နောက်ဘိုးနိုင်ငံရေးဦးဆောင်ဖွဲ့ပေါ်လစ်ဘျူရိုကော်မတီဝင်တင်9ဦးနဲ့တူအသက်64နှစ်အရွယ်သမ္မတရှီချင်းဖင်ကိုပြချင်းမျိုးတော်ကပြည်သူ့ခန့်မှန်းမှာအတူရှင်တွဲတွေ့ခဲ့ကြရတာပါပေါ်လစ်ဘျူရိုကော်မတီဝင်တွေထဲမှာလူပေါင်းစုလို့သမ္မတရှီချင်းဖင်အပြင်အသက်62နှစ်အရွယ်ဝင်ကြီးချုပ်လီကချင်းတူပဲပြန်လည်ရွေးချယ်ခံခဲ့ရပါတယ်ဒီခေတ်ပြည်နယ်မြောက်ပိုင်းကပြစ်ခတ်တဲ့ကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေနေရရင်ပြန်နိုင်ရေးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံရမှာဆွေးနွေးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်။ဒေါက်တာဆန်းစုကြည်ကတော့ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းအကောင့်ထက်ပေါ်ဖို့ကြိုးပမ်းနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတဲ့ပြည်ညက်ပြည်ရေးဝန်ကြီးအက်စတရက်စမန်ကံကိုပြောဆိုခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေကဖော်ပြပါတယ်။မနေ့ကတော့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရရှိသွားသူတွေကိုပြန်လည်စစ်ဆေးလက်ခံမှုအပအဝင်သဘောတူညီချက်အချက်ဆက်ချက်ကိုနှစ်နိုင်ငံတာဝန်ရှိသူတွေလက်မှတ်ရေးထိုးသဘောတူခဲ့ကြပါတယ်။ဩဂုတ်လ25ရက်နေ့ကနေရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA ဆွေရောက်အုပ်စုရဲ့တက်ခတ်မှုကိုတံပြန်ချိန်မုန်းတဲ့စစ်ဆင်ရေးတွေနောက်ပိုင်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူဒုက္ခသည်ပေါင်း6သိန်းကျော်ထိရှိနေပြီလို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Patrick Dewar ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိ line number 24253251တို့ကနေထုတ်လွှင့်ခဲ့တာပါတို့ရရှိများအားလုံးဘေးဘီယာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.